Welcome to the Voice of America in Burmese.
Minglam nae khin ma shin. Washington ne ro VOA American tan ga ni 2020 November la 23 ye tanin la ni mnae khin season le go Myanmar san no chain mnae 6 na yi ga ni 9 na yi thi line lumita 2440 nae 51 line lumita 190 ro ga ni thong lwin pe ni ba bi chuma khin myo tat ba di mnae khin tadin le go ko nyan win aun ne atu pyo pya pe ba me.ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 ထိပ်သီးစီးပွားပွဲပိတ်ပွဲနေဖြစ်တဲ့တနင်္လာနေ့မှာကမ္ဘာတစ်လွှာလူတိုင်းအတွက် COVID-19 ကာဝယ်ဆေးရအောင်တက်ဆွမ်းတမျှလှုပ်ဆောင်ကြဖို့ကတိပြုခဲ့ကြပါတယ်။ COVID-19 ရောဂါနဲ့ပတ်သက်ပြီးကာဝယ်ဆေးတွေရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ကုသရေးဆိုင်ရာတွေမှာလူသားအလုံးဈေးနှုန်းတက်နိုင်ပြီးဒဏ်လူညီများရရှိအောင်အတက်နိုင်ဆုံးစူးစမ်းတော့မှာဖြစ်ကြောင်းအဖွဲ့ဝင်နိုင်ငံတွေကသဘောတူခဲ့ကြတာပါ။နှစ်ရက်ကြာကျင်းပတဲ့ဒီအစည်းအဝေးမှာCOVID-19 ဆိုင်ရာကိစ္စရပ်တွေအပြင်ဥရရာသီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာပါ။တနင်္လာနေ့အစည်းအဝေးကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်ခဲ့တာဖြစ်ပြီးဥရရာသီပြောင်းလဲမှုလျှော့ချနိုင်ရေးဆိုင်ရာနိုင်ငံတကာပါဝင်တဲ့ပါရီသဘောတူညီချက်ကနေအမေရိကန်ဘက်ကနှုတ်ထွက်ရတယ်ဆိုတာကိုခုခံပြောကြားခဲ့ပါတယ်
။ To protect American workers, I withdrew the United States from the
အမေရိကန်အလုပ်သမားတွေကိုအကာအကွယ်ပေးဖို့အတွက်တရားမျှတမှုမရှိတဲ့တပတ်သက်ဆန်တဲ့ပါရီဥရရာသီဆိုင်ရာသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့ကြောင်းပြောသွားတာပါဒီစာချုပ်ဟာအမေရိကန်စီးပွားရေးကိုထိခိုက်စေနိုင်ပြီးတန်းနဲ့ချီတဲ့အမေရိကန်တွေအလုပ်ကိုင်ဆုံးရှုံးမှုကိုမလိုလားတဲ့အတွက်နှုတ်ထွက်ရတာဖြစ်ကြောင်းလည်းပြောပါတယ်လူသမရတာဝန်ယူထားချိန်မှာအမေရိကန်နိုင်ငံတွင်၄ရုတန့်စင်မှုဟာအရင်ကတည်းက9ရာခိုင်နှုန်းပိုပြီးများလာတယ်လို့အထောက်အထားမပြဘဲလည်းပြောကြားခဲ့တာပါ EU ဥရောပသမဂ္ဂကတော့နောက်တက်လာမဲ့အမေရိကန်အစိုးရတဲ့အနေနဲ့ပါရီသဘောတူညီချက်ထဲပြန်ပြီးဝင်ဖို့မျှော်လင့်ထားကြောင်းအစည်းအဝေးမကျင်းပခင်တရက်ကပြောကြားခဲ့တာပါ။နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကသူ့အစိုးရအဖွဲ့အတွက်တာဝန်ထမ်းဆောင်တဲ့သူတွေရဲ့ကနဦးအမည်စင်းကိုအင်္ဂါနေ့ကျရင်ထုတ်ပြန်ဖို့စီစဉ်နေတယ်လို့မစ္စတာဘိုင်ဒန်ရဲ့အင်ဂျီရောအမှုထမ်းအကြီးအကဲဖြစ်လာမဲ့ရွန်ကလိုင်းကတနင်္လာနေ့မှာပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲမဲရလပြောင်းသွားစေဖို့အတွက်တရားရေးရကြိုးပမ်းနေစေဖြစ်ပြီးသူ့ရဲ့လှုပ်ဆောင်ချက်ကိုပံ့ပိုးကူညီဖို့ Republican Party ဝင်တွေကိုတိုက်တွန်းနေပါတယ် Ron Klain က ABC ရုပ်သံတွစ်ဆုံမင်းညာကမှာအခုလိုပြောကြားခဲ့ပေမဲ့ Mr. Biden ကဘယ်ဌာနအတွက်အကြီးအကဲအမည်စင်တင်သွင်းဖို့ရှိရဲဆိုတာကိုတော့မဖြေကြားခဲ့ပါဘူးဒါပေမဲ့ Mr. Biden ကဗန္ဓာရေးဝန်ကြီးဌာနအတွက်ဝန်ကြီးအစ်ခန့်အမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောကြားခဲ့တာပါဒါအပြင်သူ့အစ်ရွေးချယ်မဲ့သူဟာDemocratic Party ရဲ့သဘောထားအလုံးနဲ့ကပ်ညီမဲ့ပြုပြင်ပြောင်းလဲလူသူတွေကနေအလေလက်သဘောထားရှိသူမဟာမိတ်တွေလက်ခံတဲ့သူမျိုးဖြစ်ရမယ်လို့ပြောပါတယ်။ January 20မှာကျင်းသစ္စာကျင်းဆိုရတော့မယ်46ဆမြောက် American သမ္မတတာဝန်ယူဖို့အကူပြောင်းကာလအတွက် Mr. Biden ကဆောင်ရွက်နေချိန်မှာပဲသမ္မတ Trump ကတော့ရွေးကောက်ပွဲမှာသူရှုံးနေကြောင်းလက်မခံပါဘူး။မတမာတဲ့မဲအများပြားတွေ့လာဖို့ရှိတဲ့အတွက် Republican တွေအလျှော့မပေးဘဲတိုက်ကြဖို့တနင်္လာနေ့မှာပဲသူ့ကိုထောက်ခံသူတွေကို Twitter ကနေပြောကြားခဲ့ပါတယ်။နိုင်ငံပေါင်း34နိုင်ငံပါဝင်တဲ့ဝင်းဟင်စောင့်ကြည့်ရေးဆိုင်ရာ Open Skies Treaty သဘောတူညီချက်ကနေ American Tehran စုကတနင်္လာနေ့မှာတရားဝင်နှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ Russia ဘက်ကသဘောတူညီချက်ပါစီးမျဉ်းစည်းကမ်းတွေကိုထပ်တလဲလဲချိုးဖောက်နေတယ်လို့ American ကဆက်ဆွဲပြီး18နှစ်ကြာပါဝင်ခဲ့တဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။လက်နက်ထိန်းချုပ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့Open Skies Treaty ကနေအခုလိုနှုတ်ထွက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကအတည်ပြုပါတယ်။2020 November 22ရက်နေ့မှာနှုတ်ထွက်မှုစတင်တက်ရောက်တာဖြစ်ပါတယ်။ဒီသဘောတူညီချက်ကနေနှုတ်ထွက်လို့တဲ့ဆန္ဒရှိကြောင်းနိုင်ငံသားရေးဝန်ကြီး Mike Pompeo ကမေလ22ရက်နေ့မှာအကြောင်းကြားခဲ့တာဖြစ်ပါတယ်။ Russian နိုင်ငံသားရေးဌာနကတော့အခုလိုနှုတ်ထွက်ဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုရှုံချခဲ့တာပါ။1992ခုနှစ်မှာလက်မှတ်ရေးထိုးပြီး2002ခုနှစ်မှာစတင်တက်ရောက်ခဲ့တဲ့ဒီသဘောတူညီချက်ကနေအဖွဲ့ဝင်34နိုင်ငံအနေနဲ့တခြားအဖွဲ့ဝင်နိုင်ငံတွေရဲ့စီးလှုပ်ဆောင်မှုတွေနဲ့စစ်တပ်ဆိုင်ရာအချက်အလက်တွေရယူဖို့အတွက်အဲ့ဒီနိုင်ငံတွေရဲ့ပိုင်းနက်ပေါ်မှာတောက်ထောက်လန်းခွင့်ပေးထားတာဖြစ်ပါတယ်။ Britain နဲ့ Canada နှစ်နိုင်ငံယာယီကုန်သွယ်သဘောတူညီချက်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာ Britain EU ဥရောပသမဂ္ဂကနေနှုတ်ထွက်ပြီးချိန်မှာတခြားနိုင်ငံတွေနဲ့ကုန်သွယ်ဆောင်ရွက်မှုအတွက်ဒုတိယမြောက်အရေးကြီးတဲ့သဘောတူညီချက်ကိုရခဲ့တာဖြစ်ပါတယ်။နိုင်ငံကုန်သွယ်ရေးကနေသဘာဝဝန်ကျင်အတွက်ပါလှုပ်ဆောင်မှာဖြစ်ကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau နဲ့စနေနေ့ကအွန်လိုင်းကကျင်းပတဲ့လက်မှတ်ရေးထိုးပွဲမှာ ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကပြောပါတယ
် Free trade is an important part of the way we're going to bounce back from
COVID ကြောင့်ထိခိုက်နေမှုတွေပြန်ပြီးကောင်းမွန်လာအောင်လှုပ်ဆောင်တဲ့နေရာမှာလက်လက်ဆောင်ကုန်သွယ်မှုကအရေးပါတဲ့ခန္ဓာကပါဝင်ကြောင်းဗြိတိန်နဲ့ကနေဒါနှစ်နိုင်ငံအတွက်သဘောဝဝန်းကျင်ပြန်ကောင်းအောင်လုပ်ဖို့အမြင်တူနေတဲ့အတွက်ဒီကုန်သွယ်ရေးကိုအကြောင်းပြုပြီးဥရောပရဲ့ဖောက်ပြန်မှုပြဿနာဖြေရှင်းဖို့ကြိုးစားတာလည်းဝန်ကျင်ကောင်းမွန်မှုကိုအလေးထားတဲ့အလောက်ကန်ခွန်လန်းတိုင်းနဲ့ချီပြီးဖော်ထုတ်ပေးနိုင်မှာဖြစ်တယ်လို့လည်းပြောသွားတာပါဗြိတိန်အတွက်ပထမအရေးပါတဲ့သဘောတူညီချက်ကတော့ပြီးခဲ့တဲ့လတဲ့ဂျပန်နဲ့ချုပ်ဆိုနိုင်ရတာဖြစ်ပါတယ်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာမနေ့ခင်းဖြစ်ပါစေကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာVOA ရဲ့တင်းနှံ့လာနေမဲ့ခင်သတင်းတွေကိုဆက်ပြီးတင်ဆက်နေပါလေ။ကိုဗစ်ကူးစက်မှုဆက်တိုးနေတဲ့မြန်မာနိုင်ငံမှာရန်ကုန်တိုင်းကကူးစက်သူအများဆုံးတွေ့ရတဲ့ဒေသအဖြစ်ဆက်ရှိနေပြီးဒုတိယကမန္တလေးတိုင်းတတိယပဲခူးတိုင်းနဲ့တရားဝတီမကွေးတိုင်းတွေကသဒုဋ္ဌပြင်ဆင်မှလိုက်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနိုဝင်ဘာ22ရက်နေ့ညနေ4နာရီသတင်းထုတ်ပြန်ချက်မှာဖော်ပြပါရတယ်။ဒါဟာနိုဝင်ဘာ22ရက်နေ့ကတွေ့ရှိခဲ့တဲ့ကိုဗစ်ဓာတ်ကွဲအတည်ပြုလူနာ1434ဦးတည်းကဒေသအလိုက်ပြန်လည်စစ်ဆေးပြတာဖြစ်ပြီးစနေနေ့တရက်တည်းရန်ကုန်တိုင်းမှာ912ဦးမန္တလေးတိုင်း194ဦးပဲခူးတိုင်း83ဦးနဲ့ပြည်အဝတီနဲ့မကွေးမှာ50ကျော်60နီးပါးရှိပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဒိန်းဒိန်းငွေနေည7နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း9900ကျော်ရှိပြီးသေဆုံးသူ1939ဦးရှိသွားပြီဖြစ်ပါတယ်ခင်ဗျာ။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးမှာနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုတွေပေါ်ထွက်လာအောင်ဂျပန်နိုင်ငံကဥဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဆူဂါကတနင်္ဂနွေနေ့မှာပြောကြားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုပြဿနာအရေးပေါ်စိန်ခေါ်ချက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကကင်ထွေဖြေရှင်းဖို့လိုပြီး G20 ခေါင်းဆောင်တွေအတူတကွလက်တွဲလှုပ်ဖို့လိုတယ်လို့ဆူဂါကတိုက်တွန်းသွားပါတယ်
။先月、私は2050年までに温室効果ガスの排出を実質ゼロに
2050ခုနှစ်ရောက်ရင်ကာဗွန်ဒိုင်အောက်ဆိုက်တန်ခွေလုံးဝကင်းစင်ရေးဆိုတဲ့ကမ္ဘာရည်မှန်းချက်အတိုင်းလှုပ်ဆောင်သွားဖို့ကိုဂျပန်ရဲ့ဦးစားပေးမူဝါဒအဖြစ်ပြီးခဲ့တဲ့လတည်းကြေညာခဲ့ပါတယ်။ရာသီဥတုထိန်းသိမ်းရေးလှုပ်ဆောင်ခြင်းကြောင့်စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်စေမယ်ဆိုတဲ့စဉ်းစားဖို့နေအစားစက်မှုထုတ်ကုန်လုပ်ငန်းပုံသဏ္ဍာန်တွေကိုပြောင်းလဲခြင်းအဖြစ်စီးပွားရေးရောလူအဖွဲ့စည်းပါဖွံ့ဖြိုးတိုးတက်စေမယ်ဆိုတဲ့အမြင်မျိုးနဲ့ချင်းကပ်အကောင့်တွေပေါ်သွားဖို့လိုပါတယ်လို့ဝန်ကြီးချုပ်ဆူဂါကပြောကြားသွားတာပါ။ဝါကြီးပူနေလာတာနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေရှိနေတာကြောင့်ပြည်သူသမရရှိချင်းမင်ကလည်းရုပ်နိုင်ငံအနေနဲ့2060ခုနှစ်ရောက်ရင်ကာဗွန်ဒိုင်တန်ခွေကင်းစင်ရေးကိုလှုပ်ဆောင်နေတယ်လို့ G20 ဆွေးနွေးပွဲမှာပြောသွားပါတယ်။ကမ္ဘာပေါ်မှာကာဗွန်ဒိုင်တန်ခွေအများဆုံးထုတ်လွှတ်တဲ့နိုင်ငံတွေအဖြစ်တရုတ်အိန္ဒိယကိုဝေဖန်လေ့ရှိပြီးဂျပန်နိုင်ငံဟာလည်းကာဗွန်တန်ခွေအများဆုံးထုတ်တဲ့နိုင်ငံတွေထဲမှာအဆင့်5ရှိပါတယ်ခင်ဗျာ။ထိုင်ဝမ်ကျွန်းကိုအမေရိကန်အစိုးရတောင်းဝန်ရှိသူတူလာရောက်လည်ပတ်ခဲ့တယ်လို့ထိုင်ဝမ်နိုင်ငံသားကြီးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပေမဲ့အသေးစိတ်ထုတ်ပြောတာမျိုးမရှိပါဘူး။လာရောက်လေပတ်သူဟာ CIA ထောင်လိုင်းရေးအကြီးအကဲဂျီနာဟတ်စပယ်ဖြစ်တယ်လို့ထိုင်ဝမ်သတင်းဌာနတစ်ခုကဖော်ပြခဲ့တာကိုလည်းငြင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံကတော့ထိုင်ဝမ်ကျွန်းဟာသူတို့ပိုင်နယ်ဖြစ်တယ်လို့အမြဲတစေပြောဆိုလာခဲ့ပြီးအမေရိကန်ဂျာမားကြီးဝန်ကြီးအဲလက်စ်အဇာထိုင်ဝမ်ကိုဩဂုတ်လထဲမှာနဲ့အမေရိကန်နိုင်ငံသားကြီးဌာနနိုင်ငံရေးအမြဲတမ်းအတွင်းဝန်ကီထ်ခရက်ကလည်းစတင်မာလာထဲမှာလာရောက်ခဲ့စဉ်ပြုတ်ပြီမစစ်တပ်ကထိုင်ဝမ်ကျွန်းတဝိုက်ဂျက်တိုက်လေယာဉ်တွေပြန်တမ်းပြရင်ဒေါသနဲ့တုတ်ပြန်ခဲ့တာပါဒေါ်နယ်ထရန့်အစိုးရကတော့ထိုင်ဝမ်ကိုထောက်ခံပေးရင်လက်နက်ရောင်းချမှုနဲ့အတူတရုတ်အစိုးရကိုသတိပေးခဲ့ပါတယ်အမေရိကန်အစိုးရတောင်းဝန်ရှိသူတွေရဲ့ခီးစဉ်ကိုကြိုဆိုကြောင်းနဲ့အမေရိကန်ထိုင်ဝမ်ကြားပြန်လည်ဆက်ဆံမှုတွေမကြာခဏရှိကြောင်းထိုင်ဝမ်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အီတလီနိုင်ငံဖုန်ပေးရှီအောင်မြို့မှာ AD-29 ရောင်းကမီးတောင်ပေါက်ကွဲပြီးတစ်မျိုးလုံးချော်ရီဖုံးလွှမ်းခဲ့တဲ့ဖြစ်ရပ်မှာလူတွေအကြီးအကျယ်တေဆုံးခဲ့ရတဲ့အထက်ကမှအမျိုးသားနှစ်ဦးရဲ့ကြောက်ဖြစ်ရုပ်ကြွင်းကိုရှီအောင်သူရိသနာပညာရှင်တွေမကြသေးခင်ကရှာဖွေတွေ့ရှိခဲ့တယ်လို့အီလီယင်ချင်းမှုဝန်ကြီးဌာနကနိုဝင်ဘာ22ရက်နေ့မှာပြောပါတယ်သူတို့နှစ်ဦးရဲ့ကြောက်ဖြစ်ရုပ်လုံးကြွအလောင်းကိုပုံပေးမျိုးရဲ့အနောက်မြောက်ဖက်မီတာ900လောက်မှာရှိတဲ့စီဗီတာဒေသကမြေအောက်ခန်းတစ်ခုမှာရှာတွေ့ခဲ့တယ်လို့ပုံပေးမျိုးရှီအောင်သူရိသနာဌာနဒါရိုက်တာမာစီမိုကပြောပါတယ်
Le due vittime scoperte in questi giorni sono una testimonianza incredibile.
Mirang Baogwe Lunsin la de Choi de ga Pongbe myu rin go win la bi lu a long de se ga de myu ye a myin mai niya go Choi yi phong lwan chin ma di lu nu u ga be doukha ga ni lu myaw bo chu sa ga han shi de lo Massimo ga pyo daw la ba. Thru nu u ne tu u ga atet 30 ne 40 ja ywe athat tan lwa lu yu sa ya bi le bin ma tu mwe chong la go wit sin tha da go chi ya khan nai ga ba de. Atet 18 ne 23 ja ywe naw a myo da nge tu u ga ro tin nai ain yi go wit sin tha bi jo yu se ta chu jin mwa ni da jaw အလုတ်ကျန်းနေလောက်ခရတဲ့အခိုင်းအစီတူဖြစ်ပုံရတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်။သူတို့ရုပ်အလောင်းတွေမှာသွားနဲ့အရိုးတွေမပျက်စီးသေးပဲတွေ့ရှိခဲ့ရပါလေခင်ဗျာ။ဒီနေ့လာနေမနက်ခင်း VO ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်တင်ဆက်ပေးခြင်းပါတယ်။နိုဝင်ဘာ၈ရက်ထွေထွေရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့ NLD အနေနဲ့အစိုးရအဖွဲ့အစည်းရေးအတွက်အဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာစောမြင့်မောင်ဦးဆောင်နဲ့ NLD ဘိုးအလုံးမှုဆောင်တွေအပြင်အုပ်ချုပ်ရေးပိုင်းမှာအတွေ့အကြုံရှိသူတွေရဲ့အကြံဉာဏ်ကိုပါယူပြီးတင့်လျော်တဲ့ပုံကိုယ်တွေကိုရွေးချယ်ဖို့စတင်လှုပ်ဆောင်နေပါပြီ။လက်တလောပြည်ရင်းသတင်းဌာနတွေမှာထင်ကြီးပြီးပြောဆိုနေတဲ့ Beta Institute အဖွဲ့ကဦးမျိုးရန်အောင်သိန်းရဲ့ပုံကိုယ်ရေးဆိုင်ရာသုံးသပ်ပြောဆိုချက်တွေဟာ NLD အဖွဲ့ချုပ်နဲ့လုံးဝသက်ဆိုင်ခြင်းမရှိကြောင်းအဖွဲ့ချုပ်ပြောခွင့်ရဒေါက်တာညွန်းညွန်းက VOA ကိုပြောပါတယ်ကိုသားညွန်းဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
အနေဒီပါတီကဒီအစိုးရအသစ်တွေပြောင်းစုရောပြည်နယ်နဲ့တိုင်းနယ်ပါမှာလူရွေးပြီးတော့ပြင်ရမှာပေါ့အဲ့တော့အဲ့ဒီလုပ်ငန်းစဉ်နဲ့ပတ်သက်ပေါ့လုပ်ငန်းစဉ်တွေစနေပြီလားအဲ့ဒါနဲ့ပတ်သက်လို့အနေနဲ့ဘယ်သူတွေကကြီးကြပ်ပြီးလို့ဥဆောင်လုပ်မလဲခင်ဗျာ
အဲဒါကတော့ကျွန်တော်တို့လုပ်ငန်းစဉ်တွေစနေပြီလို့ပြောလို့ရပါတယ်အားလုံးဆုံးဖြတ်ချက်ကတော့နောက်ဆုံးမှချမှာပါတော့ဒေါက်ဘရူဟာကြီးကြံတယ်ဆိုတော့ကျွန်တော်တို့ဘိုးလုံးဆောင်ဖွဲ့ဘိုးလုံးဆောင်ဖွဲ့ရဲ့အခုအခုဆောင်နေတဲ့ဒေါက်တာသမင်းမောင်နော်သူကသူဆောင်ပါမယ်ဒါပေမဲ့ကျွန်တော်တို့ဒါနိုင်ငံကြီးမဟုတ်ဘဲနဲ့ဒါအုပ်ချုပ်ရေးအဖွဲ့ဝင်တွေမှဖြစ်တဲ့အတွက်အုပ်ချုပ်ရေးတာဝန်ရှိသူတွေလည်းဒီနေရာမှာအကြံဉာဏ်ပေးတာအဲပါဝင်ကျွန်တော်ကတော့ပါပါလိမ့်မယ်ခင
်ဗျာ။အော်ဆိုလိုတဲ့သဘောက energy seeds seed တံမကပဲနဲ့တခြားအုပ်ချုပ်ရေးဘက်မှာတာဝန်ရှိတဲ့အရေးပါတဲ့လူတွေပါထည့်ပြီးစဉ်းစားပါဝင်မဲ့သဘောပေါ့။အ
ဲကျွန်တော်ဆိုတာကကျွန်တော်တို့အုပ်ချုပ်ရေးတာဝန်ကြီးထားတဲ့လူတွေအားလည်းကျွန်တော်နိုင်ငံရေးအနေနဲ့ပုံဖယ်နေဒီအုပ်ချုပ်ရေးဘက်ဖြစ်တဲ့အတွက်သူတို့ရဲ့အကြံဉာဏ်လည်းပါမယ်လို့ပြောတာပါ။သူတို့ကလည်းပေါ်စီစီလည်းဖြစ်ပါတယ
်။ဒီလိုလူတွေရွေးချယ်တဲ့နေရာမှာဘလို့ဦးစားပေးရွေးချယ်ဖို့အတွက် CC အနေနဲ့ဆွေးနွေးဆုံးဖြတ်ထားလိုက်ခင်ဗျာ။
အဲ့တော့ကျွန်တော်ဒုတိယအခါနဲ့ဆရာဒေါက်တာဇော်မင်းမောင်တို့ကျေးဇူးတော်ပြောပြပါပြီ။အဓိကအပြင်နိုင်ငံရေးအရာနော်လက်ခံကြအတွေ့အကြုံရည်ချင်းပြသွားတယ်လို့ဖြစ်မယ်။နောက်ပြီးပေးအပ်တဲ့တာဝန်နဲ့ထမ်းအောင်နိုင်တဲ့ရည်ချင်းပြသွားတယ်လို့ဖြစ်မယ်။ဟောဒီနှစ်ချက်ပေါ်မှာအဓိကထားပြီးရေးမယ်လို့ဆရာပြောသွားပါတယ်။အဲ့တော့အဲ့ဒီနှစ်ချက်ကိုမျှအောင်နော်ဘယ်လိုလူမျိုးပါတဲ့နဲ့ဆရာကိုညံ့ညတာလာပါဝင်တော့ကိုဒီတိုင်းကြီးရွေးချယ်တော့မယ်လို့ပြောထားပါတယ်
။ကျွန်တော်နောက်တစ်ခုမေးချင်တာကဆိုရက်သစ်အကူကြီးကအပြောင်းလဲတွေခတ်ထားရင်းနဲ့ပတ်သက်လို့ပေါ့နော်။ Beta Institute ကဒါရိုက်တာကိုမျိုးရန်အောင်သိန်းကလည်းအင်တာဗျူးမှာပြောဆိုနေတာမျိုးရှိပါတယ်ခင်ဗျာ။အဲ့တော့ Beta Institute ဆိုတာကလည်း NLD ကနေပြီးတော့ဖွဲ့ထားတယ်ဆိုတာကျွန်တော်သိထားပါတယ်။ဒီပြောဆိုချက်တွေဒီသဘောထားတွေကလူလူကိုတွေ့ဖွဲ့ပြီးတော့ NLD ဘက်ကသတင်းပေးနေတယ်လို့ယူဆနိုင်မလားခင်ဗျာ
။ဟောဒါတော့လုံးဝမဟုတ်ပါခင်ဗျာ။ဒါဦးမျိုးရန်အောင်သိန်းရဲ့ပုံကိုရေးသဘောထားတွေပဲဖြစ်ပါတယ်။အဖွဲ့ရဲ့ဘောနာလောဘဟုတ်ပါတ
ယ်။ဟုတ်လက်ရှိတော့ energy မှာကုမျိုးရန်အောင်တင်ကတာဝန်မရှိဘူးဆိုတဲ့သဘောပေါ့
။ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ Beta Institute ကရောဒီ report တွေအစီအစဉ်တွေတုံ့တက်ချက်တွေထုတ်ထားတာရှိတော့ energy အယူဆအဲ့မှာထင်ရတယ်လို့ကျွန်တော်မှတ်ယူလို့ရမလား
။အမဟုတ်ပါဘူးခင်ဗျာ။ဒါ Beta Institute ရဲ့သူ့ရဲ့ဒီပြီးတော့မပေါ်တာပဲဖြစ်ပါတယ်။
အဲ့တော့ energy နဲ့ Beta Institute ကပတ်သက်လား
ကျွန်တော်တို့ရဲ့တော့ပြည်နာပြည်လုံရန်ချုပ်မှာတော့ပါဝင်ပြီးကူညီခဲ့တာရှိပါတယ်
။ဟုတ်ကဲ့လက်ရှိတော့
ဟုတ်ကဲ့အဖွဲ့ရဲ့ဖွဲ့စည်းပုံတွေမှာတော့ဘယ်နေရာမှာမပါပါဘူး
။ကုမျိုးရနောင်တင်အင်တာဗျူးတစ်ခုမှာတမရဦးဝင်းမြင့်နဲ့ပတ်သက်လို့ပေါ့နော်ဒါတေးချာချာမရှိဘူး။ဒါမဲ့ဖွဲ့စည်းမှုတွေမှာရှမ်းဝကြီးချုပ်မပါနိုင်ဘူးတလူပြောဆိုချက်တွေရှိပါတယ်ခင်ဗျာ။ဒါနဲ့ပတ်သက်လို့ဒါကဗီရာရဲ့သဘောထားပဲလားအင်တာဒီကဒါနဲ့ပတ်သက်လို့ဘာပြောနိုင်မလဲခင်ဗျာ။
အဒါတော့ဦးမျိုးရံတော်ပေးရတော့တာပါခင်ဗျာကျွန်တော်ရဲ့သဘောထားလုံးဝမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်
။ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းပကျုပ်ဂရင်ကန်ခရိုင်နဲ့ဂ ချင်းလိုက်ခရိုင်တွင်းမှာနိုဝင်ဘာလ20ရက်နေ့နဲ့21ရက်နေ့ညတွေမှာလူကုန်ကူးသမားတွေခေါ်လာတဲ့မြန်မာနိုင်ငံသား20ကျော်ဖမ်းမိခဲ့တဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းတောင်ပိုင်းပချုတ်ကရင်ကန်ခရိုင်မှာတော့နိုဝင်ဘာလ21ရက်နေ့ညကလူမှောက်ကူးသမားတွေနဲ့ဆက်သွယ်ပြီးထိုင်းနိုင်ငံတွင်တောလန့်ကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသား12ဦးကိုထိုင်းလာဝကနဲ့နေကြောင်တက်တွေကဖမ်းဆီးလိုက်ကြောင်း AAC လူသမားကူညီဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါဗျာ
။ခေါ်လာတာပေါ့နော်မြန်မာနိုင်ငံသားအလုံး12ဦးပေါ့တိုင်းကိုလှုပ်လာလှုပ်တဲ့လာလှုပ်ချင်တဲ့လူတွေကိုအောက်လန့်ကနေခေါ်လာတာပေါ့နော်။အဲဒီအဲ့မှာကျွန်တော်တို့ဒီထိုင်းလာဝကနဲ့နေကြောင်တက်တွေကဖမ်းဆီးမိတာ။အဲဖမ်းဆီးမိတဲ့နေရာကတော့ကျွန်တော်တို့ဒီအော့ဖ်လိုင်းလို့ခေါ်တဲ့ရွာဒီရွာတော်ထဲမှာပေါ့နော်ရွာတစ်တော်ထဲမှာဖမ်းမိတာအဲဒီတော့ဒီတရားမွန်မြန်မာနိုင်ငံသားတွေကိုဒီတိုင်းလူကယ်တီတွေလူမောင်ဟိုသမားတွေကဒီလိုပဲဒီလိုခိုးလန်းနေတာနေပြီးတော့ခေါ်နေတာပဲအဲ့ဒီကမှကျွန်တော်တို့ဒီခုဒီတစ်ခေါက်ကတော့သူတို့ကဖုတ်ကတ်ထဲမှာပေါ့နော်ဖုတ်ကတ်ခရိုင်ထဲမှာအလုပ်သွင်းပေးမယ်ဆိုတော့တူကိုဘတ်6500နဲ့ခေါ်တာပေါ့နော်ဆက်သွယ်ပြီးတော့ခေါ်ပေးတာတိုင်းမြန်မာလူကယ်တီပွဲသားတွေကနေပြီးတော့မရှိအောင်တိုင်းဘက်ကဘယ်လောက်ပဲတင်းနေသေးချင်တယ်ကျွန်တော်တို့အစက်တွေမှာချပြီးတော့ကျွန်တော်တို့လုံလုံကြီးချပြီးတော့ကျွန်တော်တို့ weekend တဲ့ game နေတာပြီးတော့ထားပြမယ်လေအဲ့လိုကြားရတဲ့နေပဲကျွန်တော်တို့မြန်မာနိုင်ငံသားကျွန်တော်တို့ခြေဦးလောက်ကျွန်တော်ဒီအပိုင်းမှာဖမ်းမိကြအောင်လဲကျွန်တော်ထိုင်ပြတင်းနေတာသိရတယ
်ကိုဗစ်ကာလမှာအလောက်ကန်အခွင့်အလမ်းတွေအခက်အခဲရှိနေကြတာကိုအကြောင်းပြုပြီးလူပွဲသားတွေကလူမောင်ခိုကူးနေတာတွေကိုဇက်တိုက်လှုပ်လာတယ်လို့လဲကိုရဲမင်းကပြောပြပါတယ
်အဓိကတော့ကျွန်တော်တို့ဒီလူမောင်ခိုလူကယ်တီပွဲသားတွေကအဲ့လိုမျိုးတွေကိုကျွန်တော်တို့ဒီမဖြစ်နိုင်မှန်းသိရတာနဲ့ကျွန်တော်တို့ငွေတွေတူတင်ကောက်ခံစသဖြင့်အဲ့လိုလူကယ်တီကပွဲစားကားယူပြီးတော့အဲကျွန်တော်တို့ဟိုသူတို့ကတော့ဖမ်းမိထွက်ပြေးသွားရှောင်ပြေးသွားအဲ့ဒီမားတွေလည်းနောက်ဆုံးခံရတယ်ပြီးတော့ရေးဖို့စီမံချက်ဥပဒေနဲ့တူရေးယူခံရတာလေးထောင်ကြတာလေးနောက်ဆက်တွဲကျွန်တော်ဒီမှာပြန်ပို့ခံရတာလေးပေါ့နော
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဂျွန်လာထဲမှာထုတ်ပြန်ခဲ့တဲ့ကဘာတဝမ်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအဆင့်နိုင်ငံစီးရင်မှာထည့်သွင်းဖော်ပြခဲ့တာပါမြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ10ရက်နေ့ကရွေးကောက်ပွဲမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့အစ္စလမ်ဘာသာဝင်အမတ်လောင်း2ဦးဆလောင်းအနိုင်ရခဲ့ပါတယ်။ရန်ကုန်တိုင်းပပဲတမ်းမြို့နယ်မဲဆန္ဒနယ်မြေမှာအနိုင်ရခဲ့တဲ့ဦးစီတူမောင်ကတော့ဘာသာရေးလူမျိုးရေးခွဲခြားဆက်ဆံလို့တူတွေကြာနိုင်ငံရေးအရာဖြတ်တန်းရတဲ့စိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောပါတယ်။ရွေးကောက်ခံကိုယ်စားလှယ်ဦးစီတူမောင်ကိုတွေ့ဆုံမေးမြန်းပြီးဒီတပတ်ရဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းမှာတင်ပြပေးပါမယ်။ကျမအကနွန်ပါကိုဂျီဒီမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခဲ့တယ်ဒီ2020ရွေးကောက်ပွဲမှာလည်းဝင်ပြိုင်ပြီးတော့အနိုင်ရခဲ့တယ်ဆိုတော့အဓိကပထမဆုံးဘာတွေလုပ်မယ်လို့စဉ်းစားထားလဲကိုစီတူမောင်အနေနဲ့ဘာတွေလုပ်နိုင်မယ်လို့ယုံကြည်လဲ
ကျွန်တော်တို့ကမ်ပိန်းမဲဆွေကတိတွေပေးတဲ့အခါမှာကျွန်တော်ဖြစ်နိုင်တဲ့နေရာလုပ်နိုင်တဲ့အခြေအနေတွေကျွန်တော်တို့ဆက်လုပ်မယ်ဆိုတော့ပြောရဲဆိုတော့ကျွန်တော်တို့ဟာကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်တို့ထပ်ပို့ပြီးတော့ဘယ်သူမှမသိနိုင်ဘူးဆိုတော့ကျွန်တော်ကမ်ပိန်း message ကိုပေးတယ်နောက်တစ်ခုကကျွန်တော်အဖွဲ့ချုပ်ရဲ့ကျွန်တော်တို့ဖွဲ့ချုပ်ရဲ့မူဝါဒနဲ့အညီနိုင်ငံရေးမှန်ချက်နဲ့ကျွန်တော်ဆောင်ရွက်မယ်ဆိုတော့ကျွန်တော်ပြောခဲ့ပါတယ်။နောက်တစ်ချက်ကကျွန်တော်တို့ယုံကြည်တာဒီနိုင်ငံသားတိုင်းနိုင်ငံသားတိုင်းဟာဥပဒေရဲ့ရှေ့မှောက်မှာအလုံးဟာတန်းတူညီမျှခွင့်ရရှိရမယ်ဆိုတော့ကျွန်တော်ယုံကြည်တယ်။ဒီမိုကရေစီနဲ့ဆန့်ကျင်တဲ့အမိန့်ညွှန်ကြားချက်တွေဒီမိုကရေစီစနစ်နဲ့ဆန့်ကျင်တဲ့ဥပဒေတွေရှိနေအောင်မယ်ဆိုတာပယ်ဖျက်ဖို့ကိစ္စဟာလားပြန်ပြီးတော့ဟိုပြင်ဆင်မှုကိစ္စတွေကဒါအလွတ်တော်နိုင်ငံရေးလမ်းကြောင်းတွေဆောင်ရွက်တော်မယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်။နောက်တစ်ချက်ကကျွန်တော်ဗပေးတမ်းမြို့နယ်ပြည်သူတွေကိုကျွန်တော်ဘာလုပ်ပေးမယ်လို့ကျွန်တော်ပြောတာထက်ဘယ်တော့မှဘာဒီလိုအပ်တယ်ဆိုတာကိုကျွန်တော်တို့ကအတန်နေနားထောင်ပြီးတော့ကျွန်တော်အနေနဲ့ဒီအတန်တွေကိုပဲကိုစားပြုပြီးတော့မေကုံမေးမြန်းတာအစူတင်သွင်းတာနဲ့ကျွန်တော်တို့လွှတ်တော်နိုင်ငံရေးလမ်းကြောင်းမှာပါဝင်ရမယ့်ဟာတွေကိုကျွန်တော်ဆောင်ရွက်သွားမယ်ဆိုတော့ကျွန်တော်ဟိုခရီးပေးစကားပြောကြခဲ့တယ်ပေါ့နော်
ကိုစီတူမောင်ကဒီနိုင်ငံရေးမှာပါဝင်လှုပ်ဆောင်ဖို့ပြင်ဆင်စ조사ခဲ့တယ်။မွတ်စလင်ကိုစလဲတယောက်အနေနဲ့ဒီနိုင်ငံရေးမှာပါဝင်ခွင့်ရတဲ့အပေါ်ဘယ်လိုခံစားမိလဲ
။ပထမဆုံးပြောချင်တာကကျွန်တော်မွတ်စလင်အမတ်မဟုတ်ပါဘူး။မွတ်စလင်ဆိုတာကတော့ဒါဘာသာတရားတစ်ခုကိုယုံကြည်လို့အစ္စလမ်ဘာသာကိုယုံကြည်တဲ့သူကိုမွတ်စလင်လို့ပြောတာပေါ့နော်။ဆိုတော့ကျွန်တော်က candidate ကမွတ်စလင် candidate မဟုတ်ပါဘူး။ကျွန်တော်က NLD candidate ပါ။အဲ့ဒီ NLD candidate ဖြစ်တဲ့အတွက်ကြောင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျွန်တော်တို့ဟာရည်မှန်းချက်တွေကျွန်တော်ဖော်ဆောင်သွားမှာဖြစ်တယ်။ဒါဟာတိုင်းပြည်ရဲ့အကောင်းဘကူပြောင်းလဲစီဖို့အတွက်ကိုအခွဲကျွေးချင်းညာဆန္ဒမှာလည်းထုတ်ပြန်လာပြီဒါဖြစ်တယ်အဲ့တော့ဗဘဲတန်းမြို့နယ်ကကိုစလေလောင်းဖြစ်ဝင်ရောက်ရှင်ပြိုင်တာဖြစ်တဲ့ကြောင့်ကျွန်တော်ဗဘဲတန်းမြို့နယ်မှာရှိတဲ့ကျွန်တော်တို့ဘာသာပေါင်းစုံလူမျိုးပေါင်းစုံဟင်ဒူခရစ်ယာန်ဗုဒ္ဓဘာသာကရင်ယခိုင်တိုင်းရင်းသားအလုံးရဲ့ဒီမှာနေထိုင်နေတဲ့မြို့ပြည်သူအားလုံးမဲဆန္ဒရှင်အားလုံးရဲ့အရေးကိုဆောင်ရွက်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့ကဘာသာဝင်တစုလူမျိုးတစုတည်းလုပ်တဲ့နိုင်ငံရေးအလုံးအမတန်ကျင်းပြောင်းတဲ့နိုင်ငံရေးဖြစ်တယ်အဲ့ဒါကိုကျွန်တော်တို့လုပ်တာတဲ့ဆိုင်ကျွန်တော်တို့တခြားလုံးနိုင်ငံရေးဘဝကိုဖျက်ဆီးခဲ့တာမှာလဲကျွန်တော်တို့ကဘာသာဝင်ဆိုတဲ့ခံစားချက်နဲ့ကျွန်တော်ဖျက်ဆီးခဲ့တာမို့ကျွန်တော်ကနိုင်ငံသားတယောက်ဆိုတဲ့ခံစားချက်နဲ့ကျွန်တော်ဖျက်ဆီးခဲ့တာဖြစ်တယ်ကျွန်တော်တို့နိုင်ငံကိုဘယ်လိုပြုပြင်ပြောင်းလဲရေးမှာထားပါတော့ကျွန်တော်ကအစ္စလမ်ဘာသာဝင်ဖြစ်တယ်အစ္စလမ်ဘာသာဝင်ဟာတဦးဟာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာလဲကျွန်တော်တို့ဟာကျွန်တော်လူအဖွဲ့ကြီးကလူဆွမ်းအရင်းမြစ်တာအချိုးပြုတ်နေတယ်ဆိုတဲ့စိတ်ဓာတ်နဲ့ပဲကျွန်တော်ဖျက်ဆီးခဲ့တာဒီကျွန်တော်တို့ရဲ့လူဆွမ်းအရင်းမြစ်ဒီတိုင်းပြည်ကိုတနည်းနည်းနဲ့အချိုးပြုတ်နေတယ်ဆိုတာကိုပဲကျွန်တော်တို့ပေါ်လွင်စေချင်တယ်ဒါပဲဆိုတော့ဘာသာတရားဆိုတာကကျွန်တော်ဒီမှာထပ်ပြောပါမယ်ဘာသာတရားဆိုတာဟာတဦးချင်းရဲ့တတိပုဂ္ဂလဘဝတွေကရွေးချယ်မှုပဲဒါဟာဟိုဘာသာတရားနဲ့နိုင်ငံရေးကိုကျွန်တော်ရောသမမှုတွေထဲမှာကျွန်တော်ပါလည်းမပါဘူးကျွန်တော်စိတ်လည်းမဝင်လာဘူးအဲ့ဒါကြောင့်ကျွန်တော်တို့ဖြောင်းဖြောင်းတန်တန်နဲ့နိုင်ငံအရေးကိုကျွန်တော်လုပ်မယ်ဆိုတော့အဲ့ဒီမှာဒီလူအဖွဲ့အစည်းမှာကျွန်တော်ရှိနေတဲ့လူအဖွဲ့အစည်းမှာပို့ပြီးတော့ခွဲခြားဆက်ဆံခံနေရတဲ့လူအဖွဲ့အစည်းရှိမယ်နှိမ်ချစော်ကားခံနေရတဲ့လူအဖွဲ့အစည်းရှိနေမယ်ဆိုရင်အဲ့ဒီအတွက်ကျွန်တော်ပို့ပြီးတော့အားစိုက်ဖို့လည်းကျွန်တော်ပို့တာဝန်ရှိတယ်ဒါဟာဟိုဒီမိုကရေစီအခွင့်အရေးစိတ်သုံးနေတဲ့ဟာကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်ဖို့ဆိုတာဟာလွတ်တော်နိုင်ငံရေးဆိုတဲ့အခန်းကဏ္ဍအနေနဲ့ဆောင်ရွက်မဲ့တာဝန်ရှိလာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ
် NLD ကိုကိုစားပြုပြီးတော့ရွေးချယ်ခံရတဲ့ပထမဆုံးမွတ်စလင်ဘာသာဝင်တွေဖြစ်တဲ့အတွက်မဲဆွယ်ပွဲကာလတွေအတွင်းမှာအခက်အခဲရှိခဲ့လား
ရှိခဲ့တယ်ဗျအများကြီးရှိခဲ့တယ်ကိုဗစ်ကာလမှာမဟုတ်ဘူးကိုဗစ်ဒီကိုစလေလောင်းစပြီးတော့စရင်ဟိုအတီးပြုတ်ပြီးတော့ဗောနော်ထုတ်ပြန်လိုက်တဲ့အချိန်ကစပြီးကျွန်တော်အခက်အခဲစိန်ခေါ်မှုတွေအများကြီးကြုံရတာဘာလို့ကြုံရလဲဆိုတော့နံပါတ်1ကကျွန်တော်ဟိုဒီဟိုအလူသတင်းတောက်ပေါ့နော်မတရားတက်ပြတ်ခံလိုက်ရတဲ့အလူသတင်းတောက်ကိုပါကြီးနဲ့ပတ်သက်ပြီးတော့ကိုပါကြီးနဲ့ကျွန်တော်နဲ့ဓာတ်ပုံတစ်ပုံအသုံးပြုပြီးတော့စီတူမောင်ဟာဖောက်ခွဲရေးတင်တန်းနေမှာတက်ခဲ့ဘူးတယ်ဆိုတော့သတင်းသူသတင်းမားတွေသူတို့လုတ်ချန်ဖန်ပြီးတာရှိတယ်နောက်တစ်ချိန်ကျတော့ဒီဘကအကြောင်းတွေပေါ့ဖုန်းတော်ဤတင်ပညာရေးအကြောင်းတွေကိုစီတူမောင်ဟာဖြတ်သိမ်းဖို့ကြိုးစားပြီးတော့ RB စာဟိုပညာရေးစနစ်ထဲမှာအတင်ကြားဖို့အတွက်ပေါ့နော်သူကကြိုးစားဆောင်ရွက်ခဲ့ဘူးတယ်ဆိုတော့2015ပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားမှုကာလကိစ္စတခုကိုဒါသတင်းလူသတင်းမားနဲ့လုတ်တာပေါ့အဲ့ဒီကာလကျွန်တော်တို့ကဖုန်းတော်ဤတင်ပညာရေးအကြောင်းတွေဆိုတာဒါပညာရေးစနစ်မှာမှဒါတည်တန့်ဟိုနယ်ဒီမှာဒါအားထားနေရတဲ့ပညာရေးစတခုစနစ်တခုဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့တရားဝင်ဥပဒေတခုထဲမှာဒါပုံမှန်တွေဥပဒေနဲ့ဖြစ်လာဖို့လဲကျွန်တော်တို့ကဆွေးနွေးခဲ့တာဆွေးနွေးခဲ့တာကိုဒါလုတ်ကြံပြီးတော့ပေါ့နော်သတင်းသူ့သတင်းမားအနေနဲ့ဖြန့်ဝေမှုကတော်တော်အားကောင်းခဲ့တယ်နောက်ဆုံးကြုံလိုက်ရတာကတော့ကျွန်တော်ဗာကြုံလိုက်ရလဲဆိုတော့အခုဒီမင်းကင်းလွတ်တော်ကိုယ်စားလှယ်လောင်းဦးမောင်မြင့်ပေါ့နော်ပြည်ခိုင်မျိုးပါတီကဦးမောင်မြင့်ကနေပြီးတော့သူ့ရဲ့မဲဆွယ်စကားတစ်ခုမှာသူကအမျိုးသားဒီမျိုးဒီအဖွဲ့ချုပ်ဟာကလားကိုနေရာပေးထားတယ်ဆိုတဲ့ဟာမျိုးပေါ့နော်စီတူမောင်ဆိုတဲ့ကလားဗဘဲနန်းကဒီကလားလေးကိုနေရာပေးထားတယ်သူတို့40ကျော်တောင်သူတို့ရာထားတယ်ဒီကိုယ်စားလှယ်ထဲမှာပါတယ်ဆိုတော့ဟိုအချက်လက်အမှားတွေပေါ့နော်အဲ့လိုအချက်လက်အမှားတွေနဲ့ဒါဘာသာရေးလူမျိုးတွေနဲ့တိုက်ခိုက်တာကိုရှိတယ်ဆိုတော့ကျွန်တော်ကဟိုကျွန်တော်တို့ရွေးကောက်ပွဲဥပဒေမှာကကျွန်တော်နားလည်ထားတာဒီဘာသာရေးလူမျိုးကြီးဟိုအကြောင်းပြပြီးတော့မဲဆွယ်စည်းရုံးဝင်မရှိပါဘူး။ဒါပေမဲ့အဲ့ဒီဟာကကျွန်တော်ဟိုကြုံလိုက်ရတဲ့ဖြစ်ပြပါတော့။နောက်တစ်ချက်ကတော့ဟိုအကန့်အသတ်ရှိတဲ့နောက် challenge တစ်ခုကတော့အကန့်အသတ်တစ်ခုရှိတဲ့ကျွန်တော်တို့ဟိုကိုဗစ်ကာလရဲ့စည်းရုံးလှုပ်ရှားမှုကကျွန်တော်တို့တော်တော်ဟိုစိန်ခေါ်မှုအစ်တတွေနဲ့ပုံစံအစ်တတွေနဲ့ကျွန်တော်တို့အားလုံးဒီရွေးကောက်ပွဲမဲဆွယ် campaign ကိုပုံတံတစ်ခုပြောင်းပြီးတော့ကျွန်တော်တို့လှုပ်ရှားလိုက်ရတာပေါ့နော်။အဲ့အဲ့ဒါကြီးကျွန်တော်ကြုံရပါတယ်။
လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့လူမျိုးပါတာအစွန်းရောက်လှုပ်ရှားမှုတချို့အပေါ်ကိုစီတူမောင်ဘယ်လိုမြင်လဲရှေ့ဆက်ပြီးဘယ်လိုဂိုင်းတွေလှောက်ဆောင်ဖို့လိုတယ်လဲ
ဆိုတော့ဒီနိုင်ငံမှာဟိုပြီးခဲ့တဲ့2015ကာလတုန်းကအလုံးနဲ့သိပါတယ်အမျိုးသားရေးအမိခံတက်ကြွလှုပ်ရှားတဲ့သူတွေပေါ့နော်ဟိုဘာသာရေးလူမျိုးကြီးကိုအခြေခံပြီးတော့စူပူလှုံ့ဆော်မှုတွေလူစုလူဝေးဖြစ်ပေါ်မှုတွေဒါတွေရှိခဲ့တယ်ဆိုတော့ဗျာဟိုကျွန်တော်ဒါကတော့ဝမ်းနေစရာပဲကျွန်တော်နိုင်ငံမှာမိဟုံးတောက်ခဲ့တဲ့အခြေအနေတွေပလိပခါတွေအထီးရုံးနေဖြစ်ခဲ့တဲ့အခြေအနေကိုသတိထားကြည့်မယ်ဆိုရင်ဒါသတင်းလူသတင်းမားတွေတောင်မှဖြစ်ခဲ့တာကဆိုတော့ဟိုတကယ်တော့ဗျာကျွန်တော်တို့ဟိုရှူအောင်တန်ခါရေးခင်းကိုပဲပြန်ပြီးတော့ဥမာပေးရမယ်ဆိုရှူအောင်တန်ခါရေးခင်းမှာကျွန်တော်တို့ဘာသာမတူတဲ့ဘာသာဝင်တွေအားလုံးကလက်ချင်းချိတ်ပြီးတော့တန်ခါတွေကာကွယ်ပြီးတော့ကျွန်တော်တို့မတူညီတဲ့လက်တွေချိတ်ပြီးတူညီတဲ့ပန်းနိုင်တခုကိုကျွန်တော်တို့အတူတူကျွန်တော်တို့ချီတက်ခဲ့ကြတာအဲ့ဒါဟာဥတီကျတခုပဲရှိတယ်စနစ်ဆိုးတခုအောက်ကလွတ်မြောက်ရေးနဲ့ကျွန်တော်တို့အာဏာရှင်စနစ်ကိုကျွန်တော်တို့လက်မခံတော့ဘူးကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းရေးတခုကိုကျွန်တော်တို့ကမမောတန်တာနေပြီဆိုတော့ပြည်သူတွေကအခိုင်အမာပြသခဲ့တာအဲ့ဒီမှာဘာသာပေါင်းလို့လူမျိုးပေါင်းလို့ပါတယ် အားလုံးဟာခေတ္တမိုင်းတစ်လျှောက်မှာချစ်ချစ်ကြီးကြီးညီညီညွတ်ညွတ်နဲ့ပဲကျွန်တော်တို့ဖြတ်တန်းခဲ့ကြတယ်ဆိုတော့တမိုင်းကောင်းကိုကျွန်တော်ဆက်ပြီးထိန်းတင်ရမှာဒီအချိန်မှာလူမျိုးရေးပါတဲ့အထက်ကရုံးတွေအုပ်အတွက်ကိုတွေးထိုးလှုံ့ဆော်မှုအားလုံးဟာဥပဒေအရထိထိရရအရေးယူဆောင်ရွက်တင်တယ်ပြီးခဲ့တဲ့အခါကလည်းပါပြီးပြီးအတိုင်းအတာတစ်ခုတည်တာအမျိုးသားလူမျိုးတွေဖွဲ့ချိုးကနေပြီးတော့ဒီဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့လှုံ့ဆော်သူတွေကိုဒါဟိုအတိုင်းအတာတစ်ခုတည်ပေါ့နော်တည်ငြိမ်အေဂျင့်ကိုတိစောက်ပြီးဥပဒေစိုးမိုးကိုတိဟိုလုံနိုင်ခဲ့တယ်ဆိုတာဒါငြင်းလို့မရတဲ့အချက်ပေါ့နော်ဒါတွေကပြန်ပြီးတော့ဟိုတစ်ချောင်းလုံးကြည့်လို့အစိုးတစ်ချောင်းလုံးဖြစ်ခဲ့တဲ့သတင်းတွေကိုပြန်တုံးတက်မယ်ဆိုလို့ရှိရင်ဒါအဖြစ်ရက်တွေကိုပြန်တုံးတက်မယ်ဆိုရင်ဒါအလွန်အင်မတန်ပေါ်လွင်တယ်လို့ပြောလို့ရပါတယ်။ဟိုကျွန်တော်တွေ့ရုံရပေါ့ကျွန်တော်တီးလင်္ကာနိုင်ငံကိုကျွန်တော်တွားရောက်ပြီးလေ့လာရခီးမှာကျွန်တော်ပါဝင်ခဲ့ဦးပါတယ်။တီးလင်္ကာနိုင်ငံမှာတမေကြားတဘုံနေနေပေါ့တမေတိုင်းနာလက်နက်ကိုင်ပေါ့ဒီအဲ့သူတို့တွေနဲ့အစိုးရအဖွဲ့နဲ့ဖြစ်ခဲ့တဲ့အာပြည်တွင်းစစ်တော်တော်နှစ်ရှည်လာလာဖြစ်ခဲ့ဦးပါတယ်။ဆိုတော့အဲ့ဒီပြည်တွင်းစစ်အလွန်မျိုးသားတန်လဲတင်းမြဲယူဘလို့တီးချောက်တယ်ဆိုတော့ကျွန်တော်လေ့လာရခီးတစ်ခုမှာကျွန်တော်ပါဝင်ခဲ့ရမှာဒီလင်္ကာနိုင်ငံမှာဆိုရင်ဒါအမျိုးသားပြည်နယ်တင်းနယ်ဝန်ကြီးဌာနဆိုပြီးထားပြီးတော့ဘာသာပေါင်းလို့လူမျိုးပေါင်းလို့တို့တို့ dialogue center မျိုးတွေပေါ့အဲ့လိုမျိုးတွေတို့ဖွင့်ပြီးတော့ဒီဘာသာဝင်အသီးသီးခေါင်းဆောင်အသီးသီးဒီ community leader အသီးသီးဟာအဲ့ဒီ dialogue center မျိုးတွေမှာတို့လာရောက်ပြီးတော့အမြဲတမ်းတွေ့ဆုံကြတယ်ဆွေးနွေးကြတယ်တဘာသာနဲ့တဘာသာရဲ့ဘာသာရေးတရားဆိုင်ရာအနှစ်သာရတွေတို့အမြဲတမ်းတို့တွေအနေနဲ့ဆွေးနွေးဖြေရှားကြတယ်တည်နာလဲအောင်ကြိုးစားကြတယ်ကိုယ့်ဘာသာကိုလည်းပို့ပြီးတော့တည်လာတယ်တန်ဖိုးထားလာကြတယ်ဆိုတော့ဘာသာတရားဟာလူတွေရဲ့စိတ်နှလုံးသားကိုနူးညံ့တိမ်မွေးဖို့အတွက်ပဲတွန်တင်တယ်ဆိုတာကိုဒီဟိုအဲ့ဒီမှာပေါ့နော်ဟိုတို့ကောင်းကောင်းဒီရဲ့ဟိုဟာလေးကိုလုံနိုင်ခဲ့တယ်ပေါ့နော်တို့ရဲ့အစီအစဉ်တွေလုံနိုင်ခဲ့တယ်ပေါ့ဆိုတော့အဲ့ဒါလေးကျွန်တော်အလွန်အမြန်သဘောကျပါတယ်ဆိုတော့တီးလင်္ကာနိုင်ငံမှာလည်းဟိုတည်တဲ့အတိုင်းပဲဟိုအဆုံးရောက်လှုပ်ရှားမှုတွေဒါရှိနေကြတယ်ပေါ့ဒါပေမဲ့ဟိုဖြစ်လာခဲ့ပြီဆိုလို့ရှိရင်တို့ကထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုကိုတို့ဆောင်ရွက်နိုင်ခဲ့တယ်ဆိုတော့ဒါကျွန်တော်တို့သိရတယ်ဒါပေမဲ့ကျွန်တော်တို့ကလည်းဟိုအကန့်အသတ်နဲ့သိရတဲ့အတိပါဒါအဲ့ဒီကာလာလေးလိုက်ခီးသွားခဲ့ရတဲ့ဟိုဟာမှာကျွန်တော်ရလာခဲ့တဲ့အတွေ့အကြုံလေးတွေကတော့တော်တော်ကျိုးရှိမယ်လို့ထင်တယ်ပေါ့ကျွန်တော်လူဖွဲ့စည်းကိုနောက်တစ်ချိန်မှာဒီအခု interface လို့ဟာမျိုးတွေပေါ့နော်ဟိုဘာသာတရားချင်းတဟဇာတာဖြစ်ဖို့အတွက်ကိုလုပ်တဲ့အစီအစဉ်တွေမှာပဲဖြစ်ပါေါ့နော်ဒါတွေကဟိုကျွန်တော်တို့ကောင်းကောင်းအသုံးချနိုင်နေတယ်ပြင်နောက်တစ်ခုကဗဘဲတန်းအတွက်ထူးခြားတာတစ်ခုကဗဘဲတန်းကတကယ် multi-culture ပဲကျွန်တော် Hindu Christian Buddha ဘာသာ Islam အကုန်ရှိတာပေါ့ရှိတော့ဒီမှာကဘာသာပေါင်းစုံလူမျိုးပေါင်းစုံဟာညီညွတ်စွာနဲ့အတူရှင်တွဲနေထိုင်ကြတယ်ဆိုတဲ့တမိုင်းကောင်းရှိပြီးတာအဲ့ဒီအစဉ်လာကောင်းရှိပြီးတာဒီမှာတဟဇာတာဖြစ်တဲ့လူဖွဲ့စည်းတစ်ခုကဗဘဲတန်းအစံပြပဲဆိုတော့ဘာပလိပကမှမရှိဘူးတခြားနေရာမှာအိုးတကယ်ပလိပကတွေရှိနေခဲ့ပေမဲ့လို့ဗဘဲတန်းကတော်တော်ညင်းညမ်းနေနေကြတယ်အဲ့ဒါဟာအားလုံးကချစ်ချစ်ကြီးညင်းညွန်းနေနေကြတယ်ဆိုတဲ့အစင်လာကောင်းကိုဆက်ပြီးတော့ထိန်းသိမ်းမှုတော့လေကျွန်တော်ရေကောက်ပွဲမှာအဲ့ဒီမှန်ချက်တွေထားပြီးတော့လေဝင်ရောက်ရှင်ပြိုင်နေတာဖြစ်တယ်တချို့ကထင်တာကိုစီတမောအစ္စလမ်ဘာသာဝင်ဖြစ်လို့ဗဘဲတန်းမှာဝင်ပြီးရှင်ပြိုင်နေဆိုတဲ့ချက်ကအလွန်အမတန်မှားပါတယ်အဲ့ဒါအဓိကဗဘဲတန်းကကျွန်တော်ပြီးခဲ့တဲ့ဟိုအင်တာဗျူးတွေမှာလည်းပြောခဲ့တယ်လို့ပါပဲဗဘဲတန်းဟာခေတ္တမိုင်းတစ်လျှောက်မှာလူလူလှုပ်ရှားမှုတွေမှာမျိုးလေကောင်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီမျိုးလေကောင်ရဲ့ကြီးတက်ဆန္ဒပြပွဲတွေတော်တော်များများဗဘဲတန်းပြည်သူတွေကပဲထိတွေ့ခဲ့တာအဲ့တော့အဲ့မှာဘာတွေကြုံရလဲဆိုတော့ကျွန်တော်တို့ပြစ်ခတ်နေခံရတဲ့ကာလတွေတုန်းကနေတကားတွေဖွင့်ပြီးကျွန်တော်တို့လုံခြုံမှုပေးခဲ့တာပါဒီဗဘဲတန်းပြည်သူတွေကပဲအဲ့တော့ကျွန်တော်တို့မှအဲ့ပြည်သူတွေကိုကျွန်တော်အဲ့အကျွေးလေးကျွန်တော်တင်နေအဲ့အကျွေးကျွန်တော်ဆက်ချင်တဲ့ပြည်သူတွေဆိုတော့အဲ့ဒီဟာကိုကျွန်တော်ဆက်ပြီးတော့ထိန်းချင်တဲ့သဘောလည်းပါဆိုလိုတာကဒီဗဘဲတန်းမျိုးပြည်သူတွေအားလုံးနိုင်ငံရေးရေးချင်းမနေဘူးဆိုတော့ပြဒီကလူတွေရဲ့နိုင်ငံရေးရေးချင်းအလုံးအင်မတန်မြင့်ပါသူတို့ဟာသူတို့ကိုယ်တိုင်ထိတွေ့ခံစားခဲ့ရတဲ့သူတွေဖြစ်တဲ့ကြောင့်သူတို့ရဲ့နိုင်ငံရေးအခြေအနေမြင့်မားတယ်ဒါကိုယုံကြည်လို့လည်းကျွန်တော်ဝင်ရောက်ရှင်ပြနေတာဖြစ်တယ်ဒီနေရာမှာအဲဒီကြောင့်ကျွန်တော်ပါတီကိုယ်စားလှယ်လောင်းဖြစ်ကျွန်တော်ဒီနေရာကိုအဆိုပြုတဲ့ခါမှာကျွန်တော်အဲ့အချက်လက်ကိုလည်းပါတီရဲ့ဒီကိုယ်စားလှယ်လောင်းအဆိုပြုမှာလောမှာလည်းကျွန်တော်ဖော်ပြလာခဲ့တယ်ပါတီရဲ့လူကြီးတွေပေါ့နော်
2020ရွေးကောက်ပွဲမှာဒီဗဘဲတန်းမျိုးနယ်မှာအပြိုင်ဆိုင်တွေများပေမဲ့ကိုစီတူမောင်ကရွေးချယ်ခံခဲ့ရတယ်အနိုင်ရခဲ့တယ်ပေါ့ဆိုတော့ကိုစီတူမောင်ဘယ်လိုများစူးစမ်းခဲ့တာရှိလဲ
ကျွန်တော်ဒီမှာဝင်ရောက်ရှင်ပြိုင်တော့ကျွန်တော်သတိထားမိတာတခုပေါ့နော်မနက်ခင်း6နာရီနဲယုံနေစပြီးမဖွင့်နေရကျွန်တော်မနက်4နာရီပဲ9နာရီလောက်မှာကျွန်တော်အောက်ရောက်နေပြီအောက်နေပြီဆိုအဲ့မှာမဲယုံနေရှိမှလည်းလူတိုင်းကြီးတွေအများကြီးဖြစ်နေတယ်ကျွန်တော်သတိထားမိတာဘာကြောင့်အဲ့ဒါသတိထားမိလဲဆိုတော့ဒီမှာကတချို့ဟိုမဲဆန္ဒရှင်တွေတွေမှာအစ္စလမ်ဘာသာဝင်တွေရှိတာပေါ့အစ္စလမ်ဘာသာဝင်တွေကသူတို့ရဲ့မနက်ခင်းအာယုံဥဝိပုမှုပြီးမှစူတောင်းဝိပုပြီးမှသူတို့အားလုံးဟာတက်တက်ကြွကြွနဲ့သူတို့မဲယုံနေရှိမှလာရောက်တန်းစီနေတာတွေ့တယ်အဲ့ဒီမှာသူတို့ဘာသာတရားနဲ့ပတ်သက်တဲ့အမှတ်တကြီးတာတွေပေါ့နော်အကုန်လုံးအုပ်ထုပ်လေးဆောင်းထားကြတာလည်းတွေ့တယ်တချို့အဲသူတို့ဝီပီဟိုတန်တန်ရှင်းရှင်းလေးနဲ့ပေါ့နော်အဲ့လိုဟိုဟာလေးလာရောက်ပြီးတော့လို့ဖြစ်ကြတယ်အဲ့မှာကျွန်တော်ဘာသွားသိရလဲဆိုတော့ကျွန်တော်သွားတဲ့ဒီမဲုံနေလက်လေပြီးတော့ကြီးစုတဲ့အခါမှာသူတို့ရဲ့မြင်ဝန်းနေတယ်မှာကျွန်တော်တို့ကကျွန်တော်ကိုနှွေးထွေးတဲ့အကြည့်နဲ့ကျွန်တော်ကိုအားပေးထောက်ခံတဲ့အကြည့်တွေကျွန်တော်အဲ့မှာကျွန်တော်ခံစားရပါတယ်တွေ့ရပါတယ်အဲ့မှာလည်းကျွန်တော်စိတ်ချလက်ချကျွန်တော်နိုင်လိမ့်မယ်ကျွန်တော်အဖွဲ့ချုပ်ကိုကျွန်တော်ယုံကြည်တယ်ဒီလူတွေကကျွန်တော်အဖွဲ့ချုပ်ရဲ့နိုင်ငံရေးရည်မှန်းချက်တွေကိုယုံကြည်တယ်အဲ့လိုပဲကျွန်တော်ကိုလည်းအချစ်ထားကြတယ်ပေါ့နော်ဒီလိုကျွန်တော်ယုံကြည်ပြီးတော့ကျွန်တော်အနိုင်ရခဲ့တာလို့ကျွန်တော်မြင်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ငံရေးရည်မှန်းချက်တွေနိုင်ငံရေးဆိုင်ရာဟလာဟိုမူဝါဒတွေဒီကောက်ပွဲဆိုင်ရာကြီးညာစာနဲ့ဒါတွေကိုလည်းပြည်သူအထောက်ပြန်ကြီးညာလာပြီးတဲ့ဖြစ်တဲ့အတွက်ကြောင့်ပြည်သူတွေကဒီပုံမှာယုံကြည်တယ်ကျွန်တော်မဲဆွယ် ိုင်းလံဟောပြောတဲ့အခါမှာလည်းဒါတွေကိုကျွန်တော်ပြည်သူတွေကိုရှင်းပြပြီးဟောပြောခဲ့တာဖြစ်တယ်။ကျွန်တော်ရွေးကောက်ပွဲဆိုတာကနိုင်ငံတစ်ခုရဲ့အနိမကြီးမန်းချက်လည်းမဟုတ်ဘူး။ပန်းနိုင်လည်းမဟုတ်ပါဘူး။ရွေးကောက်ပွဲတစ်ခုဆိုတာကဒီမိုကရေစီစနစ်တစ်ခုကိုကျင့်သုံးတဲ့နိုင်ငံတိုင်းကရွေးကောက်ပွဲဆိုတာက၅နှစ်တစ်ချိန်၅နှစ်ချိန်ကဖြတ်သန်းနေအောင်လေ။ဒါအမှတ်တိုင်တစ်ခုပဲ။ဆိုတော့ဗျာကျွန်တော်နိုင်ငံမှာကဒီလူခေါ်မလဲဒီရွေးကောက်ပွဲပြီးသွားလို့ရှိရင်လွတ်တော်နိုင်ငံရေးဆိုတဲ့အခင်းချင်းတစ်ခုပေါ်လာမယ်။အဲ့လိုပဲလွတ်တော်ပြည်မှာမှရှိတဲ့ကျွန်တော်တို့အင်အားစုအသီးသီးဟာလည်းအဲဒီအခုတဘာပေါင်းရင်ထိန်းသိမ်းရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေလူခွင့်ရေးတကြွလှူရှားသူတွေနောက်ပြီးတော့ဟိုကလေးသူငယ်အမျိုးသမီးအရေးနဲ့ပတ်သက်တဲ့တကြွလှူရှားသူတွေဒီလိုအရေးရာပေါင်းမြောင်များတာကိုစိတ်ပါဝင်စားစွာနဲ့တကြွလှူရှားနေတဲ့အရက်ဖက်အဖွဲ့အစည်းတွေလည်းရှိနေလိမ့်မယ်။အဲ့လိုပဲဒီလွတ်တော်ရင်းနိုင်ငံရေးမှာဆောင်ရွက်နေသူတွေလည်းရှိနေလိမ့်မယ်။အဲ့တော့ဒီတိုင်းရင်းသားလက်နက်ကိုင်ဟိုအဖွဲ့တွေကလည်းလွတ်တော်ပြင်ပမှာသူတို့ရှိနေလိမ့်မယ်။ဆိုတော့ဗျာအဲ့အင်အားစုအသီးသီးဟာကျွန်တော်တို့စုံမတ်တစ်ခုကိုရှာဖွေပြီးတော့ကျွန်တော်တို့လိုချင်တဲ့ Federal Democracy ခရီးကိုကျွန်တော်ဆက်ပြီးတော့ရှောက်လန်းနိုင်မယ်ဆိုလို့ရှိရင်ကျွန်တော်အကောင့်ဘက်ကိုပို့ပြီးတော့ပြည်ဝင်ပြောင်းလဲရေးရောက်လာလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်။ဆိုတော့ရွေးကောက်ပွဲပြီးသွားပါပြီ။ကျွန်တော်ဖြစ်ခဲ့တာတွေအားလုံးရွေးကောက်ပွဲမှာပဲခြံထားခဲ့လိုက်ပါမယ်။ကျွန်တော်ဆက်ပြီးမခေါ်လာပါဘူး။ဆိုတော့ကျွန်တော်အားလုံးဟာကျွန်တော်တို့အားလုံးဟာရန်သူတွေမဟုတ်ပါဘူး။နိုင်ငံရေးရတယောက်နဲ့တယောက်သဘောထားအမြင်တွေမတူတာရှိမယ်။တူတာတွေရှိမယ်။ဒါတွေကိုကျွန်တော်တို့ဒါသာလျှင်အခုမတူတာဒီမင်းလင်းဒီမိုကရေစီရဲ့ဒါအရင်ကြီးမှုဖြစ်တယ်။ဒီမိုကရေစီရဲ့အလှတရားဖြစ်တယ်။မတူခွဲပြားခြင်း။ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ပြည်သူတွေရဲ့အဆုံးဖြတ်ကိုခံယူပြီးတော့ကျွန်တော်တို့ဘသူ့ကို၅နှစ်တာတာဝန်အနှင်းမေဆိုတဲ့ရွေးကောက်ပွဲရလဲပြီးသွားပြီဖြစ်တဲ့ကြောင့်ကျွန်တော်တို့အကောင်းဆုံးကျွန်တော်ဆက်ပြီးတော့ကျွန်တော်တိုင်းပြည်ကိုလက်တွဲပြီးတော့အားလုံးနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်လို့ကျွန်တော်ပြောပြရတယ
်။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရရှင
်။ကျင်းပပြီးသွားတဲ့2020ထွေထွေရွေးကောက်ပွဲကြီးရဲ့ထူးခြားချက်တစ်ခုကတော့မဲဆန္ဒနဲ့အတုံမင်းများမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ခြင်းပါ။ပြည်သူ့လွှတ်တော်အတွက်15နေရာ၊အမျိုးသားလွှတ်တော်အတွက်9နေရာ၊ပြည်နယ်နဲ့တိုင်းအဆင့်လွှတ်တော်အတွက်32နေရာ၊စုစုပေါင်း54နေရာရခိုင်နှုန်းအဖြစ်4.6ရာခိုင်နှုန်းရှိတာမို့အထိုက်လျောက်များတယ်လို့ဆိုနိုင်ပါတယ်။ဒီထဲမှာတိုင်းသားလက်နက်ကိုင်တွေအပြည့်အဝထိန်းချုပ်ထားတဲ့ဝနဲ့မိုင်းလာကမဲဆန္ဒနယ်15နေရာမှာမကျင်းပနိုင်တာသိပ်မထူးခြားပေမဲ့ရခိုင်ပြည်နယ်တွေကနေပြည်တော်အများအပြားကျင်းပနိုင်ခြင်းမရှိတာကတော့လွတ်တော်အသီးသီးအတွက်ရခိုင်ပြည်သူတွေရဲ့ကိုယ်စားပြုမှုကိုအားနည်းသွားစေပါတယ်။ရခိုင်ပြည်နယ်မှာမဲဆန္ဒနယ်စုစုပေါင်း64နေရာရှိတဲ့အထက်36နေရာမကျင်းပနိုင်တာမို့56ရာခိုင်နှုန်းအထိရှိနေပြီးအရေအတွက်များတယ်လို့ဆိုနိုင်ပါတယ်။ရွေးကောက်ပွဲမကျင်းပနိုင်တာလုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေရဲ့နေမြေတည်ငြိမ်အေးချမ်းမှုမရှိဘူးဆိုတဲ့တင်ပြချက်ကြောင့်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖြေရှင်းထားပါတယ်။အခုတော့ရခိုင်ပြည်နယ်မှာလက်နက်ကိုင်လှုပ်ရှားနေတဲ့အေးရခိုင်တပ်ဖွဲ့ဘက်ကနေရွေးကောက်ပွဲတွေကျင်းပပေးစီလိုတယ်လို့အစိုးရနဲ့တပ်မတော်ဘက်ကိုတင်ပြတောင်းဆိုမှုလှုပ်လာပါတယ်။တပ်မတော်ဘက်ကလည်းဒီလိုတင်ပြလာတာကိုကြိုဆိုတယ်လို့ထုတ်ပြန်ထားတဲ့အတွက်သိမကြခင်ရခိုင်ပြည်နယ်မှာနောက်ဆက်တွဲရွေးကောက်ပွဲတွေကျင်းပနိုင်မလားဆိုပြီးမျှော်လင့်မှုတွေရှိလာပါတယ်။ရခိုင်ပြည်နယ်နဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာကြည့်ကြရအောင်ပါ
။ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပပေးနိုင်ခြင်းရှိမရှိကိစ္စပေါ်လာတဲ့အခါရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြန်ကြည့်လာကြပါတယ်။ဥပဒေအရကြားပြတ်ရွေးကောက်ပွဲတွေကိုလွှတ်တော်ရဲ့ပထမသက်တမ်းနဲ့ပြင်ဆင်မသက်တမ်းတွေမှာမကျင်းပရဘူးလို့ဖော်ပြထားတာကြောင့်ရခိုင်ပြည်နယ်မှာကြားပြတ်ရွေးကောက်ပွဲတွေလုပ်ဖို့အခု2020နဲ့2021ခုနှစ်တွေမှာကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။တချို့ဥပဒေရေးရာကျွမ်းကျင်သူတွေကတော့လက်ရှိရခိုင်ပြည်နယ်မဲဆန္ဒနယ်တချို့မှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့ကိစ္စလုံခြုံရေးကြောင့်ဖြစ်ပြီးလုံခြုံရေးအခြေအနေစိတ်ချရတဲ့ဆိုရင်ကြားပြတ်ရွေးကောက်ပွဲမဟုတ်ပဲနောက်ဆက်တွဲအနေနဲ့ကျင်းပပေးရင်ဖြစ်နိုင်တယ်အဲ့လိုကျင်းပပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်နဲ့အစိုးရပေါ်မူတည်တယ်လို့ဆိုကြပါတယ်ဒါတွေကဥပဒေရေးရာရှုထောင့်ကနေချိကပ်ကြည့်ကြတာပါတကယ်တကယ်ရွေးကောက်ပွဲတစ်ခုကျင်းပမယ်ဆိုရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခင်းအကျင်းဖြစ်နေဖို့လိုမယ်ဆိုတာကတော့ငြင်းပယ်လို့မရပါဘူးရွေးကောက်ပွဲကျင်းပနိုင်ဖို့သက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာဘလို့အခင်းချင်းမျိုးလိုအပ်တယ်ဆိုတာကလည်းလေ့လာကြည့်ဖို့ကောင်းပါတယ်။ဒါနဲ့ပတ်သက်လို့လက်တလောကိုဗစ် -19 ဖြစ်ပွားစေအခြေအနေအောက်မှာကျင်းပပြီးသွားတဲ့2020အထွေထွေရွေးကောက်ပွဲကိုပဲပြန်ကြည့်ရပါမယ်။ ရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်အဓိကရွေးကောက်ပွဲကော်မရှင်ကအလုပ်လုပ်ရပါတယ်။ဒါကြောင့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲကော်မရှင်ဟာချိန်ချောက်မှုကင်းကင်း NDA ကင်းကင်းသွာလာလှုပ်ရှားအလုပ်လုပ်နိုင်ရပါမယ
်။ဒါအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်အစီအစဉ်အတွက်ဆိုရင်တော့ကော်မရှင်တစ်ခုတည်းအလုပ်လုပ်လို့ရတာမျိုးမဟုတ်ပါဘူး။မယ်စင်ကိစ္စဆိုရင်အုပ်ချုပ်ရေးပိုင်းဆိုင်ရာတွေကဝိုက်ကူညီရရပါတယ်။ကျင်းပပြီးသွားတဲ့ရွေးကောက်ပွဲကာလဟာကိုဗစ်ဖြစ်ပွားနေစေမို့ကျမ၏ဝန်ကြီးဌာနနဲ့ဝန်ထမ်းတွေရဲ့အကူအညီကိုလည်းရယူရပါတယ်။ရေကောက်ပွဲအတွက်နောက်ထပ်ရေးပါတဲ့သူတွေကတော့ပညာရေးဝန်ထမ်းတွေပါ။မေယုံတွေမှာပညာရေးဝန်ထမ်းအများကြီးအသုံးပြုကြရပါတယ်။ပြီးခဲ့တဲ့ရေကောက်ပွဲနမူနာကိုကြည့်ရင်မေယုံတွေအတွက်အထူးရဲတွေတောင်းနဲ့ချီခံထားလုံခြုံရေးလုပ်ပေးကြရပါတယ်။တချို့နေရာတွေမှာတမတော်အကူအညီယူရတာမျိုးလည်းရှိပါတယ်။ဥပမာကချင်ပြည်နယ်ဘက်မှာဝေးလံခေါင်ဖျားနေရာတွေစီမဲဘုံတွေမဲလက်မှတ်တွေပို့ဆောင်ရေးမှာတမတော်ရဟရင်တွေအသုံးပြုကြရတာမျိုးပါ။
ဒါရင်မကရွေးကောက်ပွဲဆိုတာပြည်ရင်းပြည်ပလေးလာစောင့်ကြည့်သူတွေကိုလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ပြုရပါသေးတယ်။ဒါကြောင့်ရွေးကောက်ပွဲတစ်ခုအအောင်မြင်မြင်ကျင်းပဖို့ဆိုရင်ကော်မရှင်အဖွဲ့ဝင်တွေအပါအဝင်ကူညီမဲ့ပါဝင်မဲ့ဌာနဆိုင်ရာဝန်ထမ်းတွေလုံခြုံရေးဆိုင်ရာတွေလေးလာစောင့်ကြည့်မဲ့သူတွေလွတ်လွတ်လပ်လပ်သွားလာလှုပ်ရှားချိန်ချောက်မှုမရှိအလုပ်လုပ်နိုင်စောင့်ကြည့်နိုင်ကြဖို့လိုအပ်ပါတယ်။ရွေးကောက်ပွဲဆိုတာနိုင်ငံရေးပါတီတွေအမတ်လောင်းတွေပြိုင်ဆိုင်ကြတာမျိုးဖြစ်လေတော့ရွေးကောက်ပွဲဝင်မဲ့ပါတီတွေအမတ်လောင်းတွေအားလုံးနဲ့သူတို့ရဲ့ကိုယ်စားလှယ်တွေပါတီဝင်တွေဝင်းရံထောက်ခံကြသူတွေချင်းချောက်မှုကင်းကင်းအန်ဒီယေကင်းကင်းလွတ်လွတ်လပ်လပ်သွားလာလှုပ်ရှားစီးယုံနိုင်ဖို့မဲဆွယ်နိုင်ဖို့မဲပေးတဲ့ဖြစ်စဉ်တွေမှာပါဝင်နိုင်ဖို့လိုအပ်ပါတယ်။အားလုံးကိုခြုံပြီးပြောရရင်ရွေးကောက်ပွဲတစ်ခုအအောင်မြင်မြင်ကျင်းပဖို့ဆိုတာဟာတိုက်ပွဲတွေဖြစ်မနေုံအခြေအနေမျိုးလောက်နဲ့မလုံလောက်ဘူးဆိုတာပါပဲ။နမူနာအဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲရှမ်းပြည်နယ်မိုင်းကင်မြို့နယ်မှာရွေးကောက်ပွဲကျင်းပဖို့ဝင်ပြီးပြိုင်ကြမဲ့ NLD ရှမ်းပါတီတွေဖြစ်တဲ့ SNLD SNDP နဲ့တီခိုင်ဖြိုးစုစုပေါင်း၄ပါတီကတောင်းဆိုပေမဲ့တအားအမျိုးသားပါတီကတော့သူတို့ပါတီကို RCSS SSA ရှမ်းလက်နက်ကိုင်အဖွဲ့ကချိန်ချောက်ဟန်တာတယ်ဆိုပြီးရွေးကောက်ပွဲကော်မရှင်စီကန့်ကွက်တိုင်ကြားမှုလုပ်ခဲ့ပါတယ်ပါတီအများစုကသဘောတူသည့်တိုင်ဝင်ပြိုင်မဲ့ပါတီတစ်ခုချိန်ချောက်ခံရတာကြောင့်ရွေးကောက်ပွဲကော်မရှင်ဟာမိုင်းကင်မှာရွေးကောက်ပွဲကျင်းပပေးခြင်းမရှိခဲ့ပါဘူး။တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းကရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိတဲ့မြို့နယ်တွေကိုကြည့်လိုက်ရင် AMP ရခိုင်အမျိုးသားပါတီအားကောင်းတဲ့နေမြေတွေဖြစ်ပါတယ်။ရွေးကောက်ပွဲသာကျင်းပဖြစ်ခဲ့ရင်ရခိုင်အမျိုးသားပါတီကနေရအများစုအနိုင်ရဖို့ဖြစ်နိုင်ခြင်းများသလိုရွေးကောက်ပွဲမကျင်းပနိုင်တဲ့အပေါ်ရခိုင်မျိုးသားပါတီရဲ့ဆုံးရှုံးမှုတနည်းရခိုင်နိုင်ငံရေးသမားတွေရဲ့ဆုံးရှုံးမှုအဖြစ်မှတ်ယူကြမှာလည်းဖြစ်ပါတယ်။အေးရခိုင်လက်နက်ကိုင်တပ်ဖွဲ့အနေနဲ့အဲ့လိုအခြေအနေဖြစ်ပေါ်လာရတာဟာသူတို့တာဝန်မကင်းဘူးလို့ခံယူရင်းအခုလိုရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုတာဖြစ်ကောင်းဖြစ်နိုင်ပါတယ်
။ဒါပေမဲ့တကယ်တမ်းအရေးကြီးတာကအေးရခိုင်တပ်ဖွဲ့အနေနဲ့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်စီတွားရလမ်းမှာအရေးကြီးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုတာကလည်းမြန်မာနိုင်ငံအတွက်ခေါင်းနဲ့ပန်းလို့ခွဲခြားလို့မရတာမျိုးဖြစ်တဲ့အတွက်ဒီမိုကရေစီဆိုတာကိုယုံကြည်ဖို့ဥပဒေတွေတိုက်ပွဲရဲ့အရေးကြီးပုံကိုနားလည်ဖို့လိုအပ်ပါတယ်။ဒီလိုနားလည်မှသာရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲတစ်ခုအောင်မြင်လုပ်နိုင်မဲ့ရေကန်မြေကန်အခြေအနေမျိုးဖန်တီးပေးနိုင်မှာဖြစ်ပြီးနောက်ဆက်တွဲရွေးကောက်ပွဲမကျင်းပပြည်သည့်တိုင်အောင်တင့်တော်တဲ့ကာလမှာကြားဖြတ်ရွေးကောက်ပွဲတစ်ခုကျင်းပနိုင်လိမ့်မယ်လို့ပြောလို့ရကြောင်း
ဖြစ်ပါစေတော့ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တေးချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်ရှင်ကျမတို့စီကို Messenger ကရေးလာတဲ့အစာတွေကိုတော့အခုနောက်ပိုင်းမှာတော်တော်များများလက်ခံရရှိတာပါနော်ဒီမှာခိုင်ဆိုတဲ့တော်ရရှင်ကမင်္ဂလာပါတဲ့ဟိုးရင်ကရေဒီယိုအစီအစဉ်ကိုဘယ်လိုင်းကလွှင့်မှန်းမသိလိုင်းကမမီတကြီးကြီးနဲ့အပေါ်ဆွဲအောက်ဆွဲရေဒီယိုပြက်လို့အမေဆူတဲ့အထိနားဆင်အားပေးခဲ့တာပါတဲ့အခုလိုမျိုးဖုန်းကလည်းကြည်လို့ရပြီဆိုတော့ပို့ပြီးတော့ကောင်းပါတယ်ဂျေစုတင်ပါတယ်အားပေးလျက်ပါဆိုပြီးတော့ကျမတို့အစီအစဉ်တွေထုတ်လွှင့်ပေးတဲ့အောက်မှာလာပြီးတော့မှတ်ချက်ရေးသွားတာပါ Mount Sanyu Sure Dorashing Aro, the Jenny Dia told him below Jesu de Marite, Pue Jitamaka Almimazi Lusu down Bivare, Supro, Gila Bari. Mamma Mount Sure Facebook account by Singaro, tomorrow she go messing Yangani Say Laraba. The Dorashing Aviugo, Nasin Abbey Lageda, Radio Kitega, a Kuti Bari, Supro, a Kulu Say Labari.
Jesu Bafuyo ye. Fuyo ye the Rendigo Honya Bounder said Jogrega, Radio Maduro Titi Natangi. Nangai Lumuye say ye, Dilo Drenego, Jungi Secha, Agobi, Nasen Gerapa. Akule Fuyo Yugo, Digata, Drenzoni Madayin, the two Sivansaziari Soyin, Gobi Yubi, Dinli Shibare, D. Dwelle Quimbu Valo, Mida Yakan, Donkan Apare. Fuyo Y Drentana Gabati Dui, Dimebi, Wenani Alone, Gojama, Sechanda, Shijava Zipia.
Hogeva, Ditorasing Akura, Maruko, Facebook and Nasen, Abinibo, Yavareno, Messenger Masai, Polaraba. Akulumu, tomorrow yet the indigo testing popularis rakale, a simpy variation. Tomorrow, view a muye, timbiare, dang, tago testing, shallow daga, along with Josu Vari. Now tell Dora Singaro, Mamma wins with Dora Sima, D. Dora Singale, Guna, Bioare, D. Riru Kitega, Abbey Lavaris, Ritora Sintama, to Nasin Lare Tatan, Chabon Yavarino, to go view ego Nasin Lagera, Nepangazi, Shikevari.
Jesuavia, Vuego Tonkua Kunasangakune, Ludma Yikine, Utan Yikin, Jonari Sanapia, Chinga Sapiro, Apilara, Kuchin Tiva. Domimiso, Ukamo Tiro, Mutanzinga, Apilarava. Japan National Radio Ne Natara, Simbi Vime, a good detail radio in Natoniara, Semabiwau. Nipa Unyama, Fawa Twinilim, Pipi, Let's sit Bong O, Deo, Sari, Let's sit Bla Tony Rari, Shiloshin, the Bibin and Minilu, Natomialu, Say to Adlu. A semi-media radio is the lonely, the lone when you are there. View here, let's sound me, radio, me, pollution, come over.
Ditora Shinga, Jenny Simang in a mawaited Ditaga Bore, Sakai Ditaji, Yema Vinkia, Selinji Mune, Bangwa Jwagabari. Okay, Ditora Shinga, tomorrow, Sigur, Messenger, don't be a Sayi Larabano. Oh, internet can not how nesuing a simpy melody, telephone, internet be a poor caro, now pure internet a simpy aruri, tari shidatal and alibi, tazam lutoration it or miale negani pure radio gove, acopio nasi ni rompsipari. Tamele tomorrow, dear couldn't buy new drama, the marutorashiniku, radio lesson be a season, machine deva, uluwe, tama, same council and a pianta, beach, and my sin, tomorrow, Nico Missu notorashiniku, mere and di pegrin, lesson, my piamqua be the party, tame dine, pegrin, ama, dine, gove, who can be pinned it, address them with tomorrow, relate, when any let yama young matoyara, a kusu, mela, don't la, vinega, sabio, who no vimala set la, buying a tea soon, or tomorrow, shilla, she weep your party. Tadamlo, Dorashini, Dre, Pianju Biam, Bekarin, Nerama, Lesson Pilo, a simpy Vamla, Matiza, Upsiniva, you know? The Dorashin, Bekarin, Dogenes, when a tomorrow sicko, Sayi Tana, Mari, Lace Halin, Lambio, Bobby Tawano, Lolo, Zemaro, tomorrow the radio lesson be as he say, Meshi, the Uluwe, Tapiro, Pianja, Bejamarishi, Nasin, Abbey, Dre, two Jesu de Mari. ကမ္ဘာမှာကြားရောက်နေပြီးတော့ညီမြန်မာနိုင်ငံနဲ့တနိုင်ငံပါဝင်ဒီထရော့ကိုတိတိခိုက်ခိုက်ခန်းစားနေရတဲ့ကိုဗစ်ကပ်ဘေးဆိုတဲ့တဲ့အောင်မှာရေးလာတဲ့သတင်းရှင်တချို့ရဲ့စာရေးကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါသေးရှင်ပထမဦးဆုံးဒီကိုဗစ်ကာကွယ်ဆေးတွေ့ပါပြီဆိုတဲ့တဲ့အောင်မှာရေးလာတဲ့သတင်းရှင်ဂိတ်အာချီကတော့ဒီကိုဗစ်ကာကွယ်ဆေးဘယ်တော့လောက်လူတွေစီကိုရောက်မလဲစောင
မှန်ရှိပြီးသားကာကွယ်ဆေးကတော့တနှခေါင်းစည်းတက်ဆင်ရေးနှစ်လက်ကိုမကြာခဏဆေးကြောပေးခြင်း၃၆ပေကွာနေထိုင်ခြင်း၄မလိုအပ်ဘဲနဲ့အပြင်သို့မထွက်ခြင်းအဲ့ဒီစည်းကမ်းတွေကသာကာကွယ်ဆေးတွေပါပဲဗျာ
ဟုတ်ကဲ့သူပြောသွားတာမှန်ပါတယ်နော်ဒီလောလောဆယ်ကာကွယ်ဆေးမရခင်အခြေအနေထိတော့ကျမတို့ဒီနှခေါင်းစည်းတက်တာလက်ကိုဆေးတာဒါပေမဲ့လူတယောက်နဲ့တယောက်ခက်ခွာနေတာလူတွေအများကြီးထဲမှာဒီချိန်လုံးဟိုလမ်းသွားနေပြီးတော့ဒီကုသမှုပြန်ပွားအောင်မဖြစ်စေဖို့ကာကွယ်တာမျိုးတွေပေါ့နော်အဲ့လိုဟာမျိုးတွေနဲ့ကျမတို့တကူရီတကာရဒီကိုဗစ်ကုသမှုကိုရှော့ချကာကွယ်နိုင်တာအမှန်ဖြစ်ပါတယ်ဒီလိုကိုဗစ်ကပ်ဘေးကာလမှာနိုင်ငံအသီးသီးကနေပြီးအစိုးရတွေကသူတို့ရဲ့နိုင်ငံသားတွေပေါ်မှာဒီအကျက်အတဲတွေရင်ဆိုင်နေရတဲ့အတွက်ကြောင့်မို့စီးပွားရေးဖြည့်ချောက်မှုတွေလုပ်တာတွေထောက်ပံ့ကြေးပေးတာတွေရှိပါတယ်ဒီထက်မှာမြန်မာနိုင်ငံလည်းတနိုင်ငံအပါအဝင်ဖြစ်ပါတယ် မြန်မာနိုင်ငံကလိုအပ်တဲ့အခြေခံလူရန်းစားတွေအတွက်ဆိုပြီးအစိုးရကနေပြီးတော့ဒီထောက်ပံ့ချေးတွေပေးပါတယ်ကျွန်တော် VOA ကလည်းပေးရင်ပေးသလိုသတင်းတွေထုတ်လွှင့်ပေးပါတယ်နော်ဒီမှာသောရရှင်တယောက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောပြချင်ပါတယ်ဆိုပြီးတော့ရခိုင်ပြည်နယ်ကနေစာရေးလာပါတယ်
မင်္ဂလာပါ VOA ကျွန်တော်ပြောပြစရာလေးရှိလို့ပါကျွန်တော်တို့ကရခိုင်ပြည်နယ်ရန်ပေမြို့နယ်လေးတောင်တိုက်နယ်ရွာထက်ရွာမှာနေပါတယ်ခင်ဗျာအခုနောက်ဆုံးနိုင်ငံတော်ကထောက်ပံ့တဲ့ငွေ၄တောင်ကျကိုမိသားစုတန်းကိုပေးတယ်မရလို့ရှိရင်လေတိုင်ကျလို့ရတယ်ဆိုလို့ကျွန်တော်တို့ရွာမှာအင်ရှေ115အင်ရှိပါတယ်ဒါပေမဲ့အင်ရှေ40လောက်သာငွေ၄တောင်ရရှိပြီးကြိုင်အင်မြောက်ကိုပေးလက်စီဒပလင်းကို1800အတိုင်းနှစ်ပူပေးပါတယ်အဲ့ဒါကြောင့်နိုင်ငံတော်ကပေးတာမှာပေးလက်စီနဲ့ပတ်စံကိုအဲ့လိုခွေးချပေးတာလားဆိုတာကိုသိချင်လို့ပါကျွန်တော်တို့လည်းအခုချိန်ထိထောက်ပံ့ချက်တရားမှမရဘူးပါဘူးခင်ဗျာ VOA ကနေတစိမ့်မေးပေးစီရှင်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကစာရေးလာတဲ့သောရရှင်ဖြစ်ပါတယ်ရှင်တစိမ့်မေးပေးစီချင်ပါတယ်ဟုတ်ကဲ့လေးလိုင်းကနေဖော်ပြပေးလိုက်ပါရနော်သက်ဆိုင်ရာအနေနဲ့ဒီကိစ္စကိုနည်းနည်းပြန်ကြည့်ပြီးတော့စုံစမ်းခိုင်တွင်တင်နေထင်ပါတယ်ရှင်ကိုဗစ်ကပေးကြုံနေရတဲ့အချိန်မှာမြန်မာအိန္ဒိယနိုင်ငံတွေအထူးသဖြင့်မလေးရှားတို့ထိုင်းနိုင်ငံတို့မှာရောက်ရှိပြီးပိတ်မိနေတဲ့ဒီမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားတွေအများအပြားရှိပါတယ်။ဒီမှာမလေးရှားကဒီမြန်မာနိုင်ငံသားတွေတော်တော်လေးကိုဒုက္ခရောက်တဲ့သတင်းတွေကိုလည်းကိုဗစ်ဆဖြစ်တဲ့ကတစ်ချိန်လုံးကြားနေရမှာပါ။ပြခဲ့တဲ့ရပိုင်းအတွင်းတော့ထွက်လာတဲ့သတင်းတွေကတော့ဒီမလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားတွေနေရက်ပြန်ပို့ဖို့အတွက်မလေးရှားလူမှုကြီးကြပ်ရေးကပေးဆောင်ရတဲ့ဒဏ်ကြေးငွေကိုအာဏာပိုင်တွေကရှော့ပေါ်တတ်မှတ်လိုက်တယ်ဆိုပြီးတော့သတင်းထွက်လာခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းထုတ်လွှင့်ပေးခဲ့ပါတယ်။ဒီရောက်မှလာပြီးတော့ရေးကြတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေကိုပြောပြပေးချင်ပါတယ်ရှင်
။မလေးရှားအစိုးရကခွင့်ပြုပေးရင်တောင်မှမြန်မာပြည်ဘက်ကတရားဝင်လေကြောင်းလိုင်းတွေဖွင့်ဖို့မသေးကြပါဘူး။နောက်ပြီးတော့စင်ကြီးတွေပေးအုံးမှာပါကွာရန်တင်းစင်တာမရှိဘူးလို့ဘာလို့ညာလို့ပြောအုံးမှာလေအခုလိုကယ်ဆယ်ရေးလေရင်နဲ့ပဲပို့ပေးမယ်ထင်ပါတယ်တပတ်တစ်ကြိမ်နှစ်ကြိမ်လောက်ပဲဖြစ်ဖြစ်ပို့မှာပြန်မဲ့သူတွေကများတော့အခုလိုပို့နေရင်2021ခုနှစ်ကုန်ထိတောင်ပြီးပြန်မထင်ပါဘူးဗျဒီမှနေဖို့ကြပြန်တော့တဲ့လောက်ကအဆင်မပြေတော့ပို့ဆိုးနေတာလေဖြစ်နိုင်ရင်လွယ်လွယ်ကူကူဖြစ်စေချင်တာပါ overstay သမားတွေဆိုရင်ပို့ပြီးတော့တော့အခက်အခဲရှိပါတယ်တွားရေးလာရေးကအဆပေါ့ဗျာ
ဒါကတော့မလေးရှားမှာဒုက္ခရောက်နေကြတဲ့အလို့သမားတွေတဲကတည်းရောက်ကြော်ကြော်ဆိုရတော့ရှင်ရေးလာတာပါလေးကျွတ်မြင့်မို့ဆိုရတော့ရှင်ကတော့မလေးရှားအစိုးရကတရားမဝင်အလို့သမားတွေပြန်ဖို့ပြောတာတော့မှန်ပါတယ်တန်ကြီးအနည်းဆုံးဘလောက်ရေလို့တရားဝင်မချင်ညာသေးပါဘူးဒီဇင်ဘာလ3ရက်နေ့မှာတော့ဒီကြောင်ပြန်ဆွေးနွေးမယ်လို့ပြောပါတယ်ဒါကတော့သတင်းကိုစောင့်နေတဲ့မြန်မာလူသားတွေတဲကတည်းရောက်ရေးလာတာပါကိုလေးဆိုရတော့ရှင်ကတော့လေချောင်းတွေဖွင့်ဖို့လိုအပ်ပါတယ်။ကယ်ဆယ်ရေးနဲ့ဆိုတိတိပို့ပြီးတော့ကြာပါလိမ့်မယ်တဲ့။ဒုက္ခတွေအများကြီးရောက်ကြပါလိမ့်မယ်။အမြန်ပြန်ဖွင့်သင့်ပါပြီလို့ပြောလာပါတယ်။ဒီမှာပြောခဲ့သလိုပဲမက်လာရဲကအခုချိန်ထိကိုဗစ်ဖြစ်လို့အလုပ်ယုံနေရပိတ်တဲ့အတွက်ကြောင့်မလို့အလုပ်ကလည်းလုပ်လို့မရအိမ်ပိုးတော်မှဘေးစရာမရှိတက်သေးတဲ့လူတွေရဲ့သတင်းတော်မှကြားရမယ်ထင်ပါတယ်နော်။ဒါကြောင့်မလို့ဒီမလေးရှားမှာဒုက္ခရောက်နေတဲ့မြန်မာတွေကမြန်မာနိုင်ငံကိုအမြန်ဆုံးပြန်ကျင်ကြတာဖြစ်ပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ VOA သောရရှင်နေကိုသောရရှင်တယောက်တောင်းထားတဲ့တခြင်းနေနဲ့ဖျော်ပြပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလွင်မျိုးကမောင်လေးကျော်စွာဝင်းကနေပြီးတော့ဝေလာရဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်ကျေးဇူးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန်အောင်ခေါ် စိုင်းခန့်အောင်အတွက်လဲအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါကျင်ပါတယ်ဗီယိုအဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့သချင်းလေးနဲ့ဖျော်ဖြေပေးကြပါတယ်ဒီသချင်းတောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော်
路见那对公单你有多吧那对的苦都是找别给来吧老丹的亚马阿七角阿地的路吧为追西的亚七吧的苦吧阿地地恰恰地几座七他的亚老旧把面头的他谁不来他那天把不是他不没事的地他那边来个老路如果是的面苦不爱他心里的眼够送的错多
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာရီးရင်ဖွင့်စာရီးနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့ internet အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မနာနဲ့တိတ်ခပ်ရထွက်သွားပါ
ဒီကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အိန္ဒိယနိုင်ငံကရွာလေးတရွာမှာတော့ဒေဝါလီနေ့ကိုထူးထူးခြားခြားနောက်ချီးတွေပေါက်ပြီးဆင်နွှဲခဲ့ပါတယ်။ဂင်းနစ်စ်ကဘာစံချိန်တင်ဖို့အတွက်တရုတ်နိုင်ငံကအသက်105နှစ်ကျော်အဖုံးအိုတဦးဟာပါရာဂလိုက်ဒါကိုပူးတွဲစီးပြခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ခင်းနေကမစံချိန်များနေ့မှာစံချိန်တင်လိုက်နိုင်သူတွေအကြောင်းကိုတင်ပြပေးပါမယ်။ဗီဒီနိုင်ငံလန်ဒန်မြို့က Roller Skate See Through Chinook Orbit ဟာ skate နဲ့တမနစ်အတွင်းဂျွန်းအပတ်ရီ30ထိုးပြပြီးအများဆုံးဂျွန်းထိုးတဲ့စံချိန်တင်သွားတဲ့အပြင် e-skate လို့ခေါ်တဲ့မျက်စစ် skate ပေါ်မှာတမနစ်အတွင်းအကျင့်80လှည့်ပြီးကမ္ဘာအများဆုံးလှည့်နိုင်တဲ့သူအဖြစ်စံချိန်တင်ခဲ့ပါတယ်။ American Basketball အသင်း
Harlem Globetrotters ကအကစားသမားတွေကတော့55ပေ6လမအကွာအဝေးကနေလက်နောက်ပြန်ဘတ်စကတ်ဘောပစ်ပြီးကွင်းထဲကိုဝင်အောင်ပြစ်နိုင်တဲ့အတွက်စံချိန်တင်သွားပါတယ်။နောက်တစ်ယောက်ကတော့ဘတ်စကတ်ဘောကိုလေထဲအမြင့်ပေ20ကျော်လေနေအောင်ပြစ်လိုက်ပြီးလေနေတဲ့ဘောလုံးကိုလက်ချောင်းတွေပေါ်မှာပြန်ဖမ်းပြခဲ့ပါတယ်။တူနန်ကအသက်105နှစ်ကျော်အဖိုးတူဖြစ်တဲ့ UT ဆင်းကတော့အသက်အကြီးဆုံးပါရာဂလိုက်ဒါပူးတွဲစီးသူဖြစ်လာပါတယ်။ဂျပန်နိုင်ငံကဟီချီကီအီကူယာမာနဲ့အန်ဂိုရာဆွန်ချိုတို့အတွဲကလည်းကျိုးတစ်ချောင်းနဲ့စက္ကန့်30အတွင်းတစ်လက်စီအများဆုံးခုန်ပြနိုင်တဲ့စံချိန်ကိုတင်လိုက်ပါတယ်။သူတို့နှစ်ဦး82ချိန်ခုန်ခဲ့ကြတာပါရှင
်။အိန္ဒိယနိုင်ငံအနောက်တောင်ပိုင်းကကနတာကပြည်နယ်နဲ့တမီနာဒူပီနယ်အဆက်ကဂမ်တာပူရာရွာကလေးကတော့ဒေဝါလီနေ့ကိုထူးထူးခြားခြားနောက်ချီးတွေနဲ့ဆင်နွှဲခဲ့ပါတယ်။အဲဒီကရွာသားတွေဟာနောက်ချီးတွေနဲ့အချင်းချင်းပေါက်ပြီးဒီပွဲတော်ကိုဆင်နွှဲကြတာပါ။သူတို့ကိုးကွယ်တဲ့ဖျားဘီရီရှာဝါရာဆာမီကနောက်ချီးပုံထဲမှာမွေးလာတယ်လို့ယုံကြည်လို့အခုလိုလှုံ့ဆော်ကြတာပါ။နောက်ချီးကိုကင်တွယ်တဲ့အတွက်လဲယောဂတော်တော်များများကိုကုသနိုင်တယ်လို့ယုံကြည်ကြတာပါ။အိန္ဒိယနိုင်ငံမှာဟိန္ဒူဘာသာဝင်တချို့ဟာနွားနဲ့နွားကထွက်သမျှဟာတန့်စင်စေပြီးအမျက်တနိုးထားရမယ်လို့ယုံကြည်ကြတာပါအခုလိုနောက်ချီးနဲ့ပေါက်တဲ့ပွဲတော်ကိုတခြားရွာကလူတွေလည်းလာရောက်ဆင်နွှဲကြပါတယ
်ဖရာစီနိုင်ငံဆောက်ပါလိုမျိုးကလမ်းတွေပေါ်မှာဟဲရီပေါ်တာဇာတ်လမ်းရုပ်ရှင်တွေကလူတစ်ပြည့်စီးပြန်စီးနေသူနှစ်ယောက်ကိုတွေ့မြင်ကြရမှာပါသူတို့ကတော့အသက်39နှစ်အရွယ် Finnish Santos နဲ့အသက်28နှစ်အရွယ် Alessandro ဘူဆိုတို့ဖြစ်ပါတယ်သူတို့ဟာဘိန်းကလုံးတဲ့စကူတာကိုတပြက်စီးပြန်ပုံစံတက်ဆင်ဖန်တီးခဲ့တာပါအစပိုင်းမှာတော့အနည်းငယ်လေးချင်ရမှာဖြစ်ပြီးသူတို့ရဲ့တပြက်စီးပြန်ဟာတနားကြီးကို38မိုင်နှုန်းနဲ့သွားနိုင်ပါတယ်လောလောဆယ်တော့သူတို့ကိုယ်ပိုင်အတွက်ပဲအသုံးပြုနေပြီးနောက်ကျရင်အများပြည်သူအတွက်အချောင်းကိုဒေါ်လာ840ကျော်လောက်နဲ့ဈေးကွက်တင်ရောက်ချဖို့လဲစီစဉ်နေပါတယ်သူတို့ရဲ့ပစ္စည်းကိုအသုံးပြုပြီး Harry Potter ရုပ်ရှင်တွေကလို့ Quidditch ကစားနည်းမျိုးကစားနိုင်လာဖို့လဲမျှော်လင့်ထားကြပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာလူနှစ်ယောက်စီးနိုင်တဲ့ drone ယာဉ်ပြန်တစ်စီးကိုပြီးခဲ့တဲ့အပတ်ကတောင်ကိုရီးယားတယ်ယူပို့ဆောင်ရေးဝန်ကြီးဌာနနဲ့ဆိုမျိုးတော်အစိုးရကပူးပေါင်းဆန်းသတ်ခဲ့ပါတယ်။ downline အတက်အဆင်းလုံနိုင်တဲ့ဒီ drone ယာဉ် EH216 ကိုတရုတ်ကုမ္ပဏီ EHAN အစောက်ဦးပေါ်ကနေစတင်ပြန်တန်းခဲ့ပြီးအမြင့်ပေ150ကျော်လောက်ကနေဆိုမျိုးလယ်ကောင်းကို9မိနစ်ကြာဖြတ်ပြီးပြန်တန်းခဲ့ပါတယ်။ရဟတ်ယာဉ်ထက်စာရင်စူညံမှုနှုန်းနည်းပြီးအခုလိုလျှက်စစ်တပ်အားနဲ့ပြန်တန်းနိုင်တဲ့ယင်းပြန်တွေဟာလမ်းပိတ်ဆို့မှုကနေတက်တာစေဖို့အတွက်လည်းဖြစ်ပါတယ်။2023ခုနှစ်ကစပြီးတော့ဒီ drone ယာဉ်တွေကိုမီးတပ်နဲ့အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့ရည်ရွယ်ထားပြီးတော့2025ခုနှစ်လောက်မှာတော့စီးပွားပြည့်အတွက်သုံးမယ်လို့စိုးမျိုးတော်အစိုးရကပြောပါတယ်ခင်ဗျာ
။ခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 ထိပ်သီးစီးပွားပွဲပိတ်ပွဲနေဖြစ်တဲ့တနင်္ဂနွေနေ့မှာကမ္ဘာတစ်လွှာလူတိုင်းအတွက် COVID-19 ကာဝယ်ဆေးရအောင်တက်ဆွမ်းတမျှလှုံ့ဆော်ကြဖို့ကတိပြုခဲ့ကြပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီစီးပွဲမှာ COVID-19 ဆိုင်ရာကိစ္စရပ်တွေအပြင်ဥရောပရာသီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာပါ။နိုင်ငံပေါင်း34နိုင်ငံပါဝင်တဲ့ဝင်ရင်စောင့်ကြည့်ရေးဆိုင်ရာ Open Skies Treaty သဘောတူညီချက်ကနေ American ပြည်ထောင်စုကတနင်္ဂနွေနေ့မှာတရားဝင်နှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ Russia ဘက်ကသဘောတူညီချက်ပါစီးနင်းစည်းကမ်းတွေကိုထပ်တလဲလဲချိုးဖောက်နေတယ်လို့ American ကဆက်ဆွဲပြီး18နှစ်ကြာပါဝင်ခဲ့တဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူအခုဆိုရင် 8,000 နီးပါးနဲ့သေဆုံးရသူက1939ယောက်ရှိသွားပြီဖြစ်ပါတယ်။ရန်ကုန်တိုင်းမှာကူးစက်သူအများဆုံးတွေ့ရပြီးဒုတိယအများဆုံးတွေ့ရတာကမန္တလေးတိုင်းဖြစ်ပါတယ်။ပဲခူးတိုင်း၊အေရဝတီတိုင်းနဲ့မကွေးတိုင်းတွေမှာလည်းကူးစက်မှုအများအပြားရှိပါတယ်။ကမ္ဘာ့အရာဒီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးမှာနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုပေါ်ထွက်လာအောင်ဂျပန်နိုင်ငံကလည်းဥဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှီဟီရဆုဂါကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.